Welcome to the Voice of America in Burmese.
Ning la nya de ma to ka shin nya shin. VOA American တိုင်ရဲ့2020ခုနှစ်ဇူလိုင်လ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190ရူကနေထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောက်မှာဒီကနေ့ညပိုင်းအတွက်ထိတ်တဲရောက်တဲ့တင်တွေကိုနန်းလောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။American ပြည်ထောင်စုမှာအလားအလာရှိတဲ့ COVID-19 ကာကွယ်ဆေးနှမျိုးရဲ့ BNR ရဲ့ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုစမ်းသပ်ဖို့တနင်္လာနေ့ကစပြီးတော့ကြည်ကြဲပြန်ပြန်စတင်လှုပ်ဆောင်လိုက်ပါတယ်။ Georgia ပြည်နယ် Savannah မြို့မှာမိမိဆန္ဒအလျောက်ဆေးစမ်းသပ်ခံသူတဦးကိုမနေ့က American အခြေစိုက် Moderna ဆေးကုမ္ပဏီကပထမအကြိမ်ကာကွယ်ဆေးစမ်းသပ်ထိုးပေးခဲ့ပါတယ်။ဒီဆေးနှမျိုးကို American အမျိုးသားကူးစက်ရောဂါကာကွယ်ရေးဌာနကသုတေသနပြုထုတ်လုပ်ထားတာပါ။နောက်သတင်းသက်တွေအတွင်းမှာဒီကာကွယ်ဆေးတွေကိုနိုင်ငံတွင်းမှာအမကြီးကောင်းသူ3000ကျော်နဲ့စံသက်သွားမှာဖြစ်ပါတယ်။အခုလိုနောက်ပိုင်းအဆင့်စံသက်မှုတွေမှာကာကွယ်ဆေးထိုးပေးထားသူတွေဟာ COVID-19 ကူးစက်မှုရှိမရှိကိုစောင့်ကြည့်လေ့လာသွားမှာပါ။အခုဒီကာကွယ်ဆေးနှမျိုးရဲ့နောက်ပိုင်းအဆင့်စံသက်မှုရလဒ်တွေကိုနိုဝင်ဘာလလောက်မှာအစောဆုံးသိနိုင်မယ်လို့အမျိုးသားကူးစက်ရောဂါကာကွယ်ရေးဌာနအကြီးအကဲဒေါက်တာအန်သိုနီဖောက်ချီကပြောပါတယ်။တကယ်လို့ဒီကာကွယ်ဆေးတွေစံသက်အောင်မြင်မယ်ဆိုရင် Moderna ဆေးကုမ္ပဏီကကာကွယ်ဆေးတန်900ထုတ်လုပ်သွားဖို့စီစဉ်ထားပြီး2020ခုနှစ်ကစပြီးနှစ်စဉ်1ဘီလီယံအထိထုတ်လုပ်သွားဖို့မျှော်မှန်းထားပါတယ်ရှင်။အာရှတလွှမ်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာဒီကနေ့အင်္ဂါနေ့အင်ဒိုနီးရှားမှာအထူးသဖြင့်လူနာသစ် 1948 ယောက်ရှိပါတယ်။ဒီကနေ့သေဆုံးသူက63ယောက်ရှိတဲ့အတွက်စုစုပေါင်းကူးစက်သူ 32,000 ကျော်နဲ့သေဆုံးသူ 4,900 ကျော်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနစီးရင်တွေကဖော်ပြပါတယ်။ဟောင်ကောင်မှာဒီကနေ့အသေကူးဆက်သူ106ယောက်ရှိပါတယ်။ဒီထဲမှာပြည်ပင်ကူးဆက်သူက98ယောက်ရှိနေတဲ့အတွက်စားပေါက်ဆိုင်တွေမှာထိုင်ပြီးတော့စားပေါက်ခွင့်ကိုပိတ်ပင်လိုက်တယ်လို့လူနှစ်ဦးထပ်ပို့ပြီးတော့စုဝေးခွင့်မပြုတော့ဘဲနဲ့တင်းကျပ်တဲ့စည်းကမ်းတွေပြန်ပြီးတော့ချမှတ်ထားပါတယ်။အပြင်ထွက်ရင်နှာခေါင်းစည်းမဖြစ်မနေဝတ်ဆင်ဖို့သတ်မှတ်စည်းကမ်းကိုမနေ့ပြန်ပုံတခုနေကစပြီးတော့တက်ရောက်မှာဖြစ်ပြီးတရင်တစ်ပတ်သတ်မှတ်ထားပါတယ်။ဟောင်ကောင်မှာအခုထိကူးဆက်သူပေါင်း2800ကျော်နဲ့သေဆုံးသူက22ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတော့ဒီကနေ့ကူးဆက်သူအသေစုစုပေါင်း1688ယောက်ရှိတယ်လို့ကျန်းမာရေးဌာနကအတည်ပြုပါတယ်။နိုင်ငံတွင်းယောဂကူးစက်သူတရက်ကို1000ကျော်နေတာ14ရက်ဆက်တိုက်ရှိနေပြီလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာ COVID-19 ကူးစက်သူပေါင်း 13,000 ကျော်နဲ့သေဆုံးသူက 1,900 ကျော်အတည်ပြုထားပါတယ်ရှင်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ဘရာဇက်ကို 1MDB ရင်းနှီးမြှုပ်နှံမှုရမုံငွေကိုအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြစ်မှုတွေနဲ့လက်ဆောင်မှုနဲ့အာဏာအလွဲသုံးစားမှုအပါအဝင်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေအတွက်ထောင်ဒဏ်10နှစ်ကြာခံမှုနဲ့ငွေဒဏ်အမေရိကန်ဒေါ်လာ 49.3 ဘန်ပေးဆောင်ဖို့မလေးရှားတရားရုံးချုပ်ကဒီကနေ့အင်္ဂါနေ့မှာချမှတ်လိုက်ပါတယ်။ဒါ့အပြင်ယုံကြည်မှုချုပ်ဖောက်မှုနဲ့ငွေကြေးခေါ်ဝါချမှုဆိုင်ရာနောက်ထပ်ပြစ်မှုတွေအတွက်ထောင်ဒဏ်10နှစ်စီကြာခံမှုချမှတ်လိုက်ပါတယ်။သူ့အနေနဲ့ထောင်ဒဏ်တွေကိုတပေါင်းနဲ့ကြာခံတရားရုံးကဆုံးဖြတ်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းနာချစ်ဖာ SRC International ကနေ American Dollar 10တန်းတရားမဝင်လက်ခံရယူခဲ့တယ်လို့လည်းအစိုးရရှေ့နေပြီကဆွဆွဲထားပါတယ်။နာချစ်ကတော့သူအမှားလုပ်ထားတာမရှိကြောင်းနဲ့အခုလိုပြစ်ဒဏ်ချမှတ်တဲ့အပေါ်မှာအယူခံဝင်မယ်လို့ပြောပါတယ်။နာချစ်ဖာ2009ခုနှစ်ကသူကိုယ်တိုင်တည်ထောင်ခဲ့တဲ့ 1MDB ရမုံငွေထဲကနေဒေါ်လာ 4.5 ဘီလီယံလွဲသုံးစားပြုမှုနဲ့ဆက်နွယ်တဲ့ဆွဲချက်ပေါင်း42ခုထိရင်ဆိုင်နေရတာဖြစ်ပါတယ်။နာချစ်ပြည်စင်းနီးရော့စ်မာမန်ဆာဟာလည်းအကျင့်တွေချဆောင်မှုဆွဲချက်အတုံများများနဲ့ရင်ဆိုင်နေရတာဖြစ်ပါရဲ့ရှင်။ဖိလစ်ပိုင်နိုင်ငံတွင်တရားတိုက်လူရဲမှုတွေနဲ့တခြားရာဇဝတ်မှုတွေကိုကျူးလွန်သူရာဇဝတ်သားတွေကိုတပ်ပစ်မယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသတိပေးလိုက်ပြီးတချို့ရာဇဝတ်ပြစ်မှုတွေအတွက်သေဒဏ်စီရင်ခွင့်ပြန်လည်ခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ
် Reiterate the swift passage of a law
စီထူပြီးအဆုံးစီရင်ခွင့်ရှိတဲ့သေဒဏ်စီရင်ခွင့်ဥပဒေကိုအမြန်ဆုံးပြန်ပြီးပြဋ္ဌာန်းပေးဖို့နဲ့2002ခုနှစ်အန္တရာယ်ရှိတဲ့လှုပ်ရှားမှုဆိုင်ရာဥပဒေအောက်မှာသတ်မှတ်ဖော်ပြထားတဲ့ရာဇဝတ်မှုတွေအတွက်သေဒဏ်ဥပဒေကိုပြဋ္ဌာန်းပေးဖို့သမ္မတဂျူတာဒီကနှစ်စဉ်ဖိလစ်ပိုင်ပြည်သူတွေကိုပြောကြားတဲ့မိန့်ခွန်းကနေတောင်းဆိုလိုက်တာပါ။ကွန်ဂရက်ရှေ့မှောက်မှာဗီဒီယိုကတစ်ဆင့်ပြောကြားတဲ့မိန့်ခွန်းမှာသူကကိစ္စအတော်များများကိုထည့်သွင်းပြောသွားခဲ့ပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအကျက်အတဲကိုဖြေရှင်းရမှာအသုံးပြုဖို့ခွင့်ပြုထားတဲ့ပမာဏများပြားတဲ့ဘတ်ဂျက်ကိုသုံးစွဲရေးအတွက်သူ့ကိုအရေးပေါ်အာဏာတွေပေးနိုင်တဲ့ဥပဒေတည်းရဲ့အတည်ပြုနိုင်မှုတွေသူကကြိုးပမ်းနေပါတယ်။ငွေကြေးနဲ့အစားအစာတွေကိုတကယ်လိုအပ်နေတဲ့တန်းချီတဲ့စင်ရသားမိသားစုတွေကိုပေးပို့ရမှာနှောက်နှေးနေမှုနဲ့ နေ့စဉ်ယောဂဆန်တဲ့စစ်ဆေးမှုတတ်မှတ်ထားတဲ့အရေးအတွက်ကိုအခုအချိန်ချင်းမရောက်သေးတာတွေကြောင့်ဖိလစ်ပိုင်အစိုးရရဲ့ကာယယောဂအပေါ်တွန့်ပြန်ဆောင်ရွက်ပုံတွေကိုလောလောဆယ်မှာဝေဖန်ခံနေရပါတယ်ဖိလစ်ပိုင်နိုင်ငံဟာရှေ့တောင်အာရှဒေသမှာကိုဗစ် -19 ယောဂအဖြစ်အများဆုံးနိုင်ငံဖြစ်ပြီးကူးစက်မှု 8,000 ကျော်ရှိတယ်လို့သိဆုံးတာက 2,000 နီးပါးရှိပါတယ်ရှင်
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1535ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီမှာကတော့နားပါပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါရှာဇဝမှုတွေနဲ့ဆက်ဆက်ပြီးတော့အပြန်အလှန်ကူညီဖို့ဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့ဟောင်ကောင်ကြားသဘောတူညီချက်တွေကိုဟောင်ကောင်အစိုးရကအင်္ဂါနေ့မှာရက်ဆိုင်လိုက်ပါတယ်။အဲ့ဒီသဘောတူညီချက်တွေထဲမှာရှာဇဝတာလွှဲပြောင်းရေးလည်းပါဝင်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဝန်ဝေဘင်းကနိုင်စင်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအဲ့ဒီလိုကြေညာခဲ့တာဖြစ်ပါတယ်။အငင်ပွားစရာဖြစ်နေတဲ့ဟောင်ကောင်လုံခြုံရေးဥပဒေကိုတရုတ်အစိုးရကလက်စလုံးပြဋ္ဌာန်းလိုက်တာကြောင့်ရှာဇဝတာလွှဲပြောင်းပရေးသဘောတူညီချက်တွေကိုဗြိတိန်၊ကနေဒါနဲ့ဩစတြေးလျသုံးနိုင်ငံကရက်ဆိုင်လိုက်တဲ့လို့ရဟာတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တဲ့လို့ရဖြစ်တယ်လို့လည်းပြောခွင့်ရသူဝန်ဘင်းကပြောဆိုခဲ့တာဖြစ်ပါတယ်။အာကာတာရဲ့လွတ်တယ်မဲ့ယင်းနမှာတုံးရတဲ့ rocket launcher စီးခဲတွေအသုံးပြုဖို့တောင်ကိုရီးယားနဲ့အမေရိကန်ပြည်တော်စုကြသဘောတူညီမှုရလိုက်ပြီလို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်။ဒီဖြစ်ရကြောင့်တောင်ကိုရီးယားကအာကာတာထဲပထမဆုံးစစ်ဗက်ထောက်လိုက်ရေးဂျူရိုကိုလွတ်တင်နိုင်တော့မှာဖြစ်ပြီးပိုအားကောင်းတဲ့ဒုံးကျည်နည်းပညာတွေကိုလည်းစတင်နိုင်တော့မှာပါ။rocket launcher စီးခဲတွေအသုံးပြုခွင့်ပေးလိုက်ရင်ဒေသတွင်စီးရေးပြန့်ကျက်မှုတွေပေါ်ပေါက်လာနိုင်တဲ့အတွက်ဆိုပြီး launcher စီးခဲအသုံးစွဲခွင့်တာမြင့်ချက်ကို1999ခုနှစ်ကအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားသဘောတူညီထားခဲ့တာပါ။အဲ့ဒီသဘောတူညီချက်တွေကို2019ခုနှစ်မှာနောက်ဆုံးပြင်ဆင်ခဲ့တာမှာတော့ကီလိုမီတာ800အကွာလောက်ထိပြင်နိုင်တဲ့ဒုံးကျည်တွေမှာတော့ launcher စီးခဲ500ကီလိုဂရမ်ထိအသုံးစွဲခွင့်ပြုခဲ့ပါတယ်။အဲ့ဒီကမ်းတ်ချက်ကိုလည်းဖယ်ရှားဖို့အမေရိကန်နဲ့သဘောတူညီထားပြီးလို့လဲတောင်ကိုရီးယားအမျိုးသားလုံခြုံရေးဒုအကြံပေးကင်ဖြုန်ချုံကဆိုးမြုပ်သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။အမေရိကန်ရှိနေချေဝီလျံဘားကိုအောက်လွှတ်တော်တရားရေးကော်မတီကဒီကနေ့ခေါ်ယူမေးမြန်းဖို့ရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်အော်ရီဂွန်ပြည်နယ်ပေါ့တလန်မြို့အနောက်မြောက်ဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ပြည်ထောင်စုသက်ဖွဲ့တွေဆီလိုခဲ့တဲ့ကိစ္စကိုမြင်မြန်မယ်လို့လဲခံမှန်းရပါတယ်။ကျန်းနာပွဲမတိုင်ခင်ထုတ်ပြန်ခဲ့တဲ့ရှင်းနေချုပ်ဘားရဲ့အဖွင့်စကားမှာတော့မေလနောင်မင်းကရက်တက်ဖွဲ့ဖန်ဆီးစဉ်လူမဲအမျိုးသား George Floyd တိဆုံခဲ့တဲ့ဆိုးဝါးလို့နဲ့ဒီဖြစ်ရကြောင်း African American တွေနဲ့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကြားဆက်ဆံရေးတွေတုံ့တက်ဖို့ဖြစ်လာစေတယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့လည်း Portland မြို့နဲ့အခြားနေရာတွေမှာလက်ရှိဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေနဲ့ Floyd တိဆုံမှုတို့ဆက်ဆက်ပတ်သက်မှုမရှိတော့ဘူးလို့လည်းရှင်းနေချုပ်ဘားရဲ့အဖွင့်စကားမှာပြောထားပါတယ်။ဆန္ဒပြပွဲတွေထင်ချုံရေးအစိုးရတပ်တွေဆီလို့ထားတာကိုတားမြစ်ပေးဖို့လွှတ်တော်ကိုတောင်းဆိုခဲ့ကြတဲ့ဒေသနာရတာဝန်ရှိသူအတော်များများကိုလည်း Trump အစိုးရဖွဲ့ကဝေဖန်ပြောဆိုထားတာကိုရှင်းနေချုပ်ဘားရဲ့အဖွင့်စကားမှာထပ်လောင်းဖော်ပြထားပါတယ်။လွှတ်တော်ကော်မတီအဖွဲ့ဝင်တွေကြားသမ္မတ Trump အစိုးရအဖွဲ့ပေါ်အမြင်သဘောထားတွေနဲ့နိုင်ငံရေးယုံကြည်မှုတွေကွဲပြားနေမယ်ဆိုရင်တော့ပြည်ထောင်စုအစိုးရအရာရှိတွေနဲ့အစိုးရပိုင်ပစ္စည်းတွေကိုဖျက်လို့ဖျက်ဆီးလုပ်နေတဲ့လုပ်ရက်တွေကတော့ရှုံချရမယ်လို့လည်းရှင်းနေချုပ်ဘားကတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စု Oregon ပြည်နယ် Portland မြို့ကဆန္ဒပြတဲ့နေရာတွေမှာလူတွေကိုအကြောင်းပြချက်မရှိဘဲလုံခြုံရေးတပ်တွေအတင်းဆွဲထုတ်နေတဲ့အတွက်ဆိုပြီးအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေပေါ်ပြီးတော့ပေါပေါက်လာနေပါတယ်။တရားရုံးလို့အစိုးရပိုင်းဆောက်ဦးတွေကိုကာကွယ်ဖို့အစိုးရတပ်တွေဆီလိုထားဖို့လိုအပ်တယ်လို့ပြည်ထောင်စုအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒပြသူတွေကိုအစိုးရတပ်ကအင်အားသုံးနေနေတဲ့လုပ်ရမျိုးတွေအမေရိကန်ပြည်ထောင်စုမှာမလို့အတားကြောင်ပြည်ထောင်စုအစိုးရတပ်တွေပြန်ရုပ်သိမ်းပြီးဖို့မြို့တော်ဝန်တချို့လက်မှတ်ထိုးတောင်းဆိုထားတဲ့စာကိုပေါ်တန်မြို့တော်ဝန်တက်ဖီလာကတင်းလာနေမှာထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်စုအစိုးရကစီလို့ထားတဲ့တပ်တွေပြန်ရုပ်သိမ်းပြီးဖို့နဲ့တီလိုအန္တရာယ်ရှိတဲ့ဆောင်ရွက်ချက်တွေရပ်တန့်သွားအောင်လွှတ်တော်အမတ်တွေအနေနဲ့ဥပဒေတရပြဋ္ဌာန်းပေးဖို့လဲမြို့တော်ဝန်ဖီလာက Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။မေလနောက်ပိုင်းကလူမဲမျိုးသား George Floyd ရဲတို့ဖမ်းဆီးစဉ်တေဆုံခရာကစပြီးတော့အမေရိကန်မြို့တော်မြန်မာလူမျိုးရေးဆန္ဒပြပွဲတွေပေါ်ပေါက်ဖြစ်ပွားနေတာပါ။ပေါ်လန်မြို့ကိုသမ္မတထောင်အစိုးရကလုံခြုံရေးသက်ဖွဲ့တွေဆီလိုခဲ့တဲ့အတွက်မကျေနပ်မှုကြောင့်ပြည်내ရင်းဆန္ဒပြပွဲတွေပိုးပြီးတော့အရှိန်မြင့်လာခဲ့တာလည်းဖြစ်ပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
ဒီအပိုင်းတွေအတွင်းကျုံမြမနေဆက်အခြေဆိုင်လက်နက်ကိုင်အဖွဲ့တွေနဲ့တရုတ်အထူးတန်တမမစ္စတာဆွန်ကောရှန်တို့တွေ့ဆုံပြီးကိုဗစ် -19 အရေး27ရာစုပင်လုံးအစည်းအဝေးနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ရေးကိုဆွေးနွေးခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါလာမယ့်လအတွင်းမှာကျင်းပမယ့်27ရာစုပင်လုံးရုပ်ကအစည်းအဝေးစတင်ဖို့ပြင်ဆင်နေချိန်မှာတရုတ်အစိုးရကိုယ်စားလှယ်အထူးတန်တမန်မစ္စတာဆွန်ကောရှန်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာနဲ့မစ္စတာဆွန်ကောရှန်တို့ဟာဒီလ25ရက်နေ့ကတရုတ်နိုင်ငံရင်ချမ်းမြို့မှာတွေ့ဆုံခဲ့ကြောင်း VOA ကိုပြောပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးပြတဲ့အချက်တွေကိုဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ်
။ COVID-19 ကတော့အလုံးပိုင်းဘာကကောက်ကွယ်ဒီကမှကိစ္စတွေပေါ့။ဒီတော့ကျွန်တော်တို့လည်းဒီသက်ဒီကမှနေတိုင်းပဲဆိုတော့ဒီမျိုးတော့ဒီမကိစ္စအောင်လာတော့ဆွေးနွေးစီမံတဲ့တာဝန်ရှိတယ်။အဲတို့ဒီပြည်ထဲမှာလည်းတာဝန်ရှိတာပေါ့။အလုံးလုံးပိုင်းဘာအရင်ကြီးကြောင်ဆိုတဲ့အကြောင်းတွေပါတယ်လေ။အနောက်တစ်ခုကတော့ဒီလိုမျိုးလာခံဖြစ်ကြစားရရပါပေါ့။ညလို့ဒီတော့အဲတော့တော့ကောင်းပါလေဆိုရင်ဒီမှာအကြံပြုတာပေါ့နော်။အဲ့ဒါပါတာပေါ့။အဲ့နောက်တစ်ချက်ကတော့ NLP senior ဆွေးနွေးတာကတော့ကုလိုဆရာတော့ဒီနေ့ဒီရောက်တော့ရပ်တက်နေတဲ့နေရာဖြစ်ပါလေ။အဲ့ဒါနဲ့ကျူးစားပြီးမှဆက်ပြီးတော့ဆွေးနွေးနိုင်အောင်တော့ကျူးစားပြပါဆီမှာအားပေးတာပေါ့။အဲ့ဒါအကြောင်းနဲ့ပါတာပေါ့။
အခြားဆွေးနွေးတဲ့အချက်တွေကတော့နေဆက်ဒေတာတင်ကျင်းအေဂျင်စီကိစ္စတွေပါဝင်ကြောင်းပြောပါတယ်။တရုတ်အစိုးရရဲ့အထူးတန်တမန်ဟာကျွန်းမြန်မာနေဆက်အခြေစား UWSAW NDAA မိုင်းလာ SSPP စံပြတူတရေးပါတီ MNDAA ကိုကန် TNLA တအန်းပလောင် AA ရခိုင်အဖွဲ့စတာတွေနဲ့ကျွန်းနိုင်ငံအတွင်းမှာတွေ့ဆုံခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလိုတွေ့ဆုံတာကိုသူမသိသေးကြောင်းပြောဆိုပါတယ
်။ကျွန်တော်မသိရသေးဘူးပါ
။လေလာသုံးသပ်သူတချို့ကတော့တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တရုတ်ကိုယ်စားလှယ်တွေ့ဆုံချိန်မှာလက်ရှိတင်းမာနေတဲ့တရုတ်အမေရိကန်ဆက်ဆံရေးအခြေအနေကိုလည်းဆွေးနွေးခဲ့ကြောင်းပြောဆိုတာတွေရှိပါတယ်။ KIO ကဗိုလ်မှူးကြီးနော်ဘူးကတော့ဆွေးနွေးပွဲတယောက်သူတွေကပြန်လည်ပြောပြရမှာဒီအချက်မပါဝင်ဘူးလို့ဆိုပါတယ်။
ဒီနေ့အခါမှာတော့သာသနာဒါကျွန်တော်လည်းတည်ပြီကြပါ။ဒါနဲ့ကျွန်တော်တို့ကိုပြန်ပြောတဲ့နေရာမှာအကြောင်းကိုဘာမှမပြောဘူး။
နိုင်ငံရေးလိလာသုံးသပ်သူဦးမောင်မောင်ဆိုကတော့တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးတယ်ဆိုတဲ့အချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်အမြင်ကတော့လောလောဆယ်မှာတော့အမေရိကန်နဲ့တရုတ်ရဲ့ပြည်ပခါကိုတိုက်ရိုက်ထိတ်တဲ့ပြုမှုပြောဆိုမျိုးကတော့တရုတ်အနေနဲ့တော့ပြောဆိုမှာမဟုတ်ဘူးလို့ထင်ပါတယ်။အဲ့တော့ပထမတစ်ချက်အနေနဲ့ကတော့တရုတ်အနေနဲ့ဒီနယ်စပ်မှာရှိတဲ့ဒီ FNCC အဖွဲ့ခုနှစ်ဖက်နဲ့ပတ်သက်ပြီးတော့သူတို့အလေးထားကြောင်းမပြတ်ဆုံးကြောင်းဖော်ပြနိုင်ပါတယ်။နှစ်ဒီလက်ရှိဒီ27ရာစုပင်လုံးနဲ့ပတ်သက်ပြီးတော့တိုက်တွန်းပြောဆိုတာမျိုးလုပ်နိုင်ပါတယ်။သုံးချက်အနေနဲ့ဆိုရင်ရှင်တော့ COVID-19 နဲ့ပတ်သက်လို့ထည့်ပြောနိုင်ပါတယ်။ဒီသုံးချက်လောက်ပဲပြောမယ်ထင်ပါတယ်။
FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာ NCA အပြည့်အစချုပ်လက်မှတ်မထိုးသေးတဲ့ကျုပ်နယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တာဖြစ်ပါတယ်။ FPNCC အဖွဲ့တွေဟာကျုပ်ကိုယ်စားလှယ်ကကမကထပြုမှုနဲ့အတူပြီးခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေမှာတော့ပါဝင်တက်ရောက်လေးရှိပါတယ်။ဒီတကြိမ်ညီလာခံကိုတော့ COVID-19 ကြောင့်အကျဉ်းယုံကျင်းပဖို့စီစဉ်ရတာကြောင့် NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ဟာမရေမရာရှိနေပါတယ်။တရုတ်ကိုယ်စားလှယ် Mr. Sun Kaoshan ကလည်း COVID-19 ကရောဂါဖြစ်ပွားနေတဲ့အခြေအနေကြောင့်ပါဝင်တက်ရောက်ဖို့မရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ကျွန်တော်မိုးစောပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီနေ့မှာဒီလာတဲ့ဒေသခံအမျိုးသမီးတုံးကိုတမရော်သားနှစ်ဦးကပြစ်စီလူယူတက်ဖြတ်ခဲ့တာအပါအဝင်စစ်တပ်ရဲ့လက်ချက်ကြောင့်တိုက်စုံမှုတွေကိုဒေသခံတိုင်းရင်းသားထောင်ထဲချီဒီကနေ့ကန့်ကွက်ဆန္ဒပြခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခပါ
။ကြီးကြီးဘယောစုစကားကားခေါ်ကမယာလူတရားခေါ်ခါစီဝါဒကို
ဒီလာရင်းမှာပဲဖပုံမြို့နယ်ပိုလိုထကျေးရွာမှာအမျိုးသမီးတုံးကိုတမရော်သားနှစ်ဦးကပစ္စည်းလူရက်ကတနက်နေ့တက်တက်ခဲ့တာအပါအဝင်မကြသေးခင်လအတော်အတွင်းမှာလေဒေတာကန်တွေတက်မလို့သားတွေရဲ့လက်ချက်နဲ့တိတ်ဆုံးခဲ့ရတဲ့ဖြစ်စဉ်ကို ထောင်နေချီတဲ့ဒေသခံတွေဘက်ကကန့်ကွက်ဆန္ဒပြခဲ့တာဖြစ်ပါတယ်။ဒေသခံအရဲသားတွေတိုက်စုံမှုတွေကိုကန့်ကွက်တဲ့အနေနဲ့ရွာပေါင်း134ရွာကဒေသခံ4600ကျော်ပါဝင်ဆန္ဒပြခဲ့တဲ့အကြောင်းဆန္ဒပြပွဲစီစဉ်သူတွေကတရင်ထုတ်ပြန်ထားပါတယ်။ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့သူတဦးလေးဖြစ်တဲ့ကိုစောရီကတော့ဥရိမဲတက်ဖြတ်မှုကိုကန့်ကွက်ဖို့နဲ့တမရောကဒေတာတွင်မှအခြေစိုက်ထားတာတွေကိုဖယ်ရှားပေးဖို့တောင်းဆိုဆန္ဒပြရတာဖြစ်တယ်လို့သူကပြောပါလေ
။ကျွန်တော်တို့ကြည့်သူဒီပေါ်နော်။တမတော်ပေါ်ရင်ကျင်မှုမရှိဘူး။နောက်ထပ်အဲကျွန်တော်တို့ကြည့်သူတွေမခံရတဲ့အဲ့ဒီတက်စခန်းကိုအဲဒီနေတော့ကိုအဲကမရှိပြေးပြီးအဲဒီကတောင်းဆိုအောင်နော်။ဒီတက်စခန်းတစ်ခုနေရာကိုကျွန်တော်တို့ကြည့်လူတွေတဲ့လုံးဝအမေဘဝအမကင်ခြင်းမရှိဘူးတဲ့လုံချုံမှုမရှိဘူ
း။ဒီနှစ်ဇန်နဝါရီလကစလို့တက်မလို့တာအချူရဲ့လက်ချက်ကြောင့်ကရင်ပြည်နယ်အတွင်းမှာတိုက်စုံတဲ့အရတား9ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းလေးဆန္ဒပြသူတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီလ16ရက်နေ့ကတက်မလို့တာ2ဦးရဲ့ပစ္စည်းလူရဲ့တပ်ဖြတ်မှုအတွက်တက်မလို့ကအရေးယူဖို့ပြောဆိုထားပေမဲ့ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းဒေတာကံတွေဘက်ကလိုလားနေကြပါတယ်။
လောလောဆယ်ကအဲ့ဒါကျွန်တော်တို့ပဲကတော့လုံးဝမသိအောင်တော့သိကြတာပေါ့နော်လောလောဆယ်ကတော့ကျွန်တော်တို့ကဘယ်လိုဖြစ်ပြောဒီလိုပြီးမှမဟုတ်ထင်တယ
်တက်မလို့သတင်းမှန်ပြန်ကြားရေးအဖွဲ့ကတော့ဒီလ16ရက်နေ့ကလူရဲတပ်ဖြတ်မှုနဲ့ပတ်သက်လို့စစ်တီနှစ်ဦးကိုဖမ်းဆီးထားပြီးစစ်တီအားလုံးစစ်ဆေးတွေ့ရှိတဲ့အတိုင်းစစ်စည်းကမ်းအရာထိရောက်စွာအရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်ဖြစ်စဉ်မှာတာဝန်ပေါ်ရခဲ့တဲ့စက္ကန်းကတာဝန်ရှိသူတွေကိုလည်းထိရောက်ပြင်းထန်စွာအရေးယူသွားမယ်လို့ထုတ်ပြန်ပြောဆိုထားပါရှင်။ကျွန်မမိခါပါ၊ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ဒီရင်းမြန်မာဝိုင်းရုံးမြင့်ကြံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းရန်ကန်နေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
မြန်မာနိုင်ငံနေရာတချို့မှာမိုးတဲထန်မြည်ရည်ကြီးမှုတွေကြောင့်ဒေသခံ4000ကျော်ဒေလွေရာရှိပြောင်းနေရတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မကတော့စုစုပါ။စကိုင်းညောင်ဦးစိတ်သားနဲ့ဖောင်းမြေစခန်းတို့မှာအီယာဝတီနဲ့ချင်းတွင်းမြည်ရည်ဟာစိုးရင်ရေမှတ်ကိုကျော်လွန်ရောက်ရှိနေကြောင်းမိုးလေဝသနဲ့ဇလားပေရာကသတင်းထုတ်ပြန်ထားပြီးရည်ကြီးနိုင်တဲ့အနေနဲ့ရှိနေတာကြောင့်ဒေသခံတွေကိုဒေလွေရာပြောင်းရွှေ့ပေးနေရပါတယ်။တိုင်းနယ်ပြည်နယ်လေးခုမှာမြေကြီးကြီးနေတာကြောင့်မနေ့ညနေကစပြီးတော့ဘေးလွရာကိုပြောင်းရွှေ့ပေးခဲ့ရသူ4000လောက်ရှိသွားပြီလို့လည်းလူမှုဝန်ထမ်းကေစီအီနဲ့ပြည်내နေရာခြားသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထွန်ကဖီယိုအီကပြောပါတယ်
။ဟိုသခိုင်းမှာဆိုအိမ်တော်စု1100ကျော်လောက်တော့ကျောင်းနဲ့မနေ့ညနေရဒီနေ့မနေ့တည်းရပေါ့နော်။မနေ့ညနေဒီဆိုရင်အဲကချင်းသခိုင်းမကွေးမန္တလေးပြည်နယ်တိုင်း၄ခုမှာဆိုရင်စုစုပေါင်းပြောင်းရွှေ့နေတာတွေကလူရေ3500ကျော်လောက်တော့ရှိတယ်။ဒီလူတွေကပါမယ်ဆို4000လောက်တော့ရှိပါမယ်ဟုတ
်။နောက်ထပ်လည်းမြေကြီးချင်းမှုတွေကြုံရနိုင်တဲ့အန္တရာယ်ရှိနေတဲ့ကြောင်းတာဝန်ရှိသူတွေကသတိပေးထားပါတယ်။မြေအမှတ် 1253 စင်တီမီတာကိုရောက်ရှိနေပြီဖြစ်တဲ့မန္တလေးစခန်းအခြေအနေဟာနောက်တည့်ရက်အတွင်းမှာစိုးရိမ်ရေမှတ်ကိုရောက်ရှိလာနိုင်တယ်လို့လည်းမန္တလေးတိုင်းမိုးစလဌာနညွှန်ကြားရေးမှူးဦးကျော်လွင်ဦးကပြောပါတယ်
။မန္တလေးတိုင်းဒေသကြီးမှာဆိုလို့ရှိရင်စိုးရိမ်ရေမှတ်ရဖို့9စင်တီမီတာအလိုခန့်မှာဒါဒီမှာရောက်ရှိနေတဲ့အနေအထားမျိုးဖြစ်ပါတယ်ပေါ့နော်ကျွန်တော်တို့ဌာနအနေနဲ့ကတော့ဒီဇူလိုင်လ29ရက်နေ့လောက်မှာဆိုရင်မျက်ကိုရောက်ရှိနိုင်တယ်ဆိုပြီးတော့ဒါဤကြီးချင်းသတိပေးချက်ကိုဗန်လေးမျိုးအတွက်ကြာပြီးခဲ့တဲ့နေ့သုံးရက်လောက်တည်းကဤကြီးချင်းသတိပေးချက်တွေဒါထုတ်ပြန်ထားရှိပြီးဖြစ်ပါတယ်
ပြင်းမှုနဲ့မြင့်ငယ်စကန်တို့မှာလည်းအီယာဝတီနဲ့ဒုထဝတီမြည်ဟာနောက်တည့်ရက်အတွင်းဆိုရင်ရေမှတ်ရောက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ဆိုရင်ရေမှတ်ရောက်ဖို့တတိသာလို့တော့တယ်ဟင်္ဒရာမျိုးရဲ့အီယာဝတီမြည်အခြေအနေဟာလည်းဒါမဲ့3ရက်အတွင်းမှာစိုးရင်ရေမှတ်ကိုရောက်လာနိုင်တာကြောင့်မြေကမ်းအနီးနဲ့မြေနေပိုင်းနေထိုင်သူတွေကိုမြေရည်သတိပြုဖို့အသိပေးထားပါတယ်။အခုနှစ်မြေရည်ကြီးမဲ့အခြေအနေဟာပြီးခဲ့တဲ့နှစ်တွေကလိုစက်ငိန်တင်လောက်တဲ့အထိဖြစ်သွားမှာမဟုတ်ပေမဲ့မြေနေပိုင်းနေထိုင်သူတွေသတိရှိဖို့ကိုတော့သဘာဝဘေးအန္တရာယ်ဆိုင်ရာအကြံပေးအဖွဲ့အတွင်းရေးမှူးဦးချစ်ကျော်ကအသိပေးထားပါတယ်
။ဘာလို့မဖြစ်လဲဆိုတော့မိုးရွာလာတဲ့အချိန်မှာအဲ့ဒီရေကအောက်ကိုဆင်းသွားပြီ။ရေကြီးတဲ့ဆိုုံဖြစ်မယ်အလုံးမင်းကြည့်တာမျိုးဖြစ်ဘူး။တော်တော့အနေမင်းအလူကတော့ဂျီဝင်တော့ဗျာအဲအဲ့တော့ဘယ်မှာတော့ပြီးတော့နောက်ဆုံးကဂျီရသွားထောက်ပါလဲဆိုရင်စင်္ဒရာမှာထောက်ဒီအပေါ်ကဂျီရဆင်းတယ် အောက်ကတူမှာဒီရေရှိပြင်လက်ကနေပြန်တက်ကြလောက်တဲ့ဒီရတနေ့ကိုငကြိမ်ငကြိမ်အတက်ကြလောက်တယ်ဆိုတော့အဲ့လိုထောက်ထားတဲ့အတွက်ကြောင့်ဒီဟင်္ဒရာတို့ဒီစလုံတို့တာဘောင်းတို့ပေါ့နော်အဲ့နေရာရကြတော့ဒီတိုက်အဖက်ရှိတဲ့အတွက်ဟိုတိုက်ကြွာလာတဲ့ဆိုတော့ရေပြန်တက်ပြင်တိုက်ပြန်ကြတယ်ဆိုမှာရေလိုက်ကြတယ်အဲ့ဒီအချိန်မှာရေလိုက်ကြတဲ့အချိန်မှာမိုးမရောက်ဘူးဆိုကောင်းတယ်မိုး
ဒီနေ့ဆက်ကမှာဒေါက်တာရီမီဆိုရင်ယမန်နောက်နေ့အတွင်ရောက်ရှိလာနိုင်ငံလို့လဲမိုးလေဝသကြွမ်းကျင်သူတွေကခံမှန်းထားပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်မုတ်တော်ရာဒီဂျိမိုးများရေကြီးပြီးလူတန်းချီရေပဲတင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကပ်နေတဲ့ရေပဲအနေအချို့တင်ကာကွယ်နေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်ကျမစုမမ ဘင်္ဂလားဒေ့ရှ်နိုင်ငံတော်ဝဒီသတင်းပတ်တွေထဲမှာမုတ်တုံမှုပြင်းထန်စွာရွာသွန်းပြီးမိုးများရေကြီးညစ်ရေတွေဆိုရင်ရေမတ်အထက်မြင့်တက်လာနေတဲ့အတွက်နိုင်ငံရဲ့နေရာတော်တော်များများမှာရေလွှမ်းမှုမှုမြေပြိုကျမှုတွေဖြစ်ပွားတာကြောင့်လူသုံးသန်းကျော်ရေဘေးအန္တရာယ်ကြုံနေရပြီးအနည်းဆုံးလူတရာကျော်သေဆုံးခဲ့ရပါတယ်ဒီလိုမျိုးဘင်္ဂလားဒေ့ရှ်မှာနိုင်ငံတော်ဝလောက်ရေဘေးအန္တရာယ်နဲ့ရ ရေဘေးကူညီကယ်ဆယ်ရေးအစီအစဉ်တွေကိုပါဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတော်လေးကိုအင်တိုက်အားတိုက်ဆောင်ရွက်ပေးနေရပါတယ်။ဒီကြိုင်နှစ်ထဲမှာပဲလူသန်းနဲ့ချီစုဝေးနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံတဲကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလည်းရေကြီးမိုးများမြေပြိုကျမှုအန္တရာယ်နဲ့ရင်ဆိုင်ရမယ့်အရေးကျိုးတင်ကာကွယ်မှုတွေနဲ့အရေးပေါ်ရွှေ့ပြောင်းမှုတွေလှုပ်ဆောင်ပေးနေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေက VOA မြန်မာပိုင်းကိုပြောပါတယ်။အထူးသဖြင့်ကတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာမြေပြိုကျလာနိုင်တဲ့အန္တရာယ်ရှိတဲ့တောင်ကုန်းအမြင့်နေရာတွေမှာနေထိုင်သူတွေကိုအရေးပေါ်ရွှေ့ပြောင်းပေးနေပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုကာမေးကပြောပြပါတယ
်။ဘန်ကတဲ့အစိုးရအနေနဲ့တောင်ဝိုင်းကိုဆွေးနွေးပေးနေတဲ့လူတွေကအများကြီးရှိပါတယ်။အဲဒီကျူမန်နေရာမှာအုတ်တိုင်နဲ့အုတ်ခေါင်းနဲ့ကာတာရှိတယ်ပြီးတော့ဇာလာအိမ်နဲ့အဲ့ဒီခြေပြီးတော့ဒီလိုကဲမကြည့်ချအောင်သူတို့အမြင်လုံးနဲ့လုပ်ပြနေတဲ့ကိုရင်းနိုင်ငံကအိမ်ကနေသူတို့လုပ်ပြနိုင်တာတော်တော်လေးကြည့်ကြည့်လို့ပေါင်းပါတယ
်မိုးများရေကြီးပြီးမြေပြိုကျမှုအန္တရာယ်ရှိတဲ့နေရာတွေကနေမိသားစုလိုက်ခိတရေဘေးကယ်ဆယ်ရေးစခန်းတွေဖွင့်ထားတဲ့စာတင်ကျောင်းတွေစီကိုအရေးပေါ်ရွှေ့ပြောင်းပေးနေတယ်လို့လည်းကုတုပလောင်ဒုက္ခသည်စခန်းအနေထိုင်တဲ့ဥမောင်မောင်ကအခြေအနေကိုပြောပြပါတယ
်။သူငီယိုတွေရတော့လို့ဆိုရင်နေရာတိုင်းမှာတော်တော်သွားပြီးတော့ဆင်ရပါသေး။မေပြုံမှုတွေတိုက်ရောက်နေအများကြီးရှိတယ်ဆိုတော့သူအဲ့ဒီလူတွေကိုသူတို့ချေပြောင်းနေတယ်အဆောင်တွေပါလေသူတို့အကင်တိုင်းမှာဟိုအညာတင်ကြဲတောင်းရီပေါ့အဲ့ဒီတောင်းရီမှာသူတို့ကမိုးရီပါလေစမ်းနိုင်အောင်ဆက်ပြောင်းနေနေတာရှိတယ်။ဒါအဥပမာကျွန်တော်အိမ်မှာအဲမိသားစုပေါင်း၁၀ယောက်ရှိမယ်ဆိုရင်ရှိနေသူတို့ဆယ်ယောက်ကိုသူတို့တက်ကြတယ်ယူပြီးတော့သမွေပါရီအကာတဲ့သူတို့အဲ့ဒီညာကိုရှင်းပြီးတော့သူတို့ကိုပြင်ထားတယ်ရှိတယ်။ဒါပေမဲ့ကျွန်တော်တို့အတိတ်ကယူရီရှာကတော့ကျွန်တော်တို့မြန်မာနိုင်ငံကိုပဲပြင်ရှင်နေ
။ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးစီစဉ်ဆောင်ရွက်နေစေဖြစ်ပါတယ်။ဒီသတင်းမှတ်တွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထက်ဝက်ကျော်လောက်မုတ်တုံမိုးတဲထန်စွာရွာသွန်းမှုကြောင့်ဒီနေ့ရေလွှမ်းမှုမိုးကြီးမှုကတော့ဆင်းစုနှစ်တွေအတွင်းမှာအဆိုးဝါးဆုံးနှစ်ဖြစ်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားကြပါတယ်ရှင်။ဒီမှာစုမပ
ါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျွန်မအင်ဂျင်နိုင်ပါ2020ရွေးကောက်ပွဲမှာရိုဟင်ဂျာတွေမဲပေးပိုင်ခွင့်ရရှိရေးနဲ့ပတ်သက်လို့ American အခြေဆိုင် Arakan Rohingya Union ကထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်းတင်ပြမှာပါ။ဇူလိုင်လ28ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာအဓိကပါဝင်တဲ့အကြောင်းအရာတွေကိုအဖွဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကအခုလိုစပြောပါတယ
်။အရေးကြီးဆုံးကတစ်ခုကရွေးကောက်ပွဲအကြောင်းရိုဟင်ဂျာရွေရဲ့မေးစံတာပေးနိုင်ခွင့်ရိုဟင်ဂျာပါတီကိုအမေဆန္ဒအဲ့ဒီ election မှာရပ်တည်နိုင်ပဲကြောင်းနောက်တစ်ခုကအာရခိုင်ပြည်မှာမြို့နဲ့မြို့မှာဖြစ်နေတဲ့စစ်ဖြစ်နေတဲ့အခြေအနေဒုက္ခသည်အခြေအနေနောက်တစ်ခုကဒုက္ခသည်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်အကြောင်းသူတို့ပြန်တိုင်းပေါ်ဖို့အခြေအနေဘလို့လဲအဲ့ဒါ
ဒီကိစ္စကကုလသမဂ္ဂကလည်းဒီဟာသူတို့အတွက်အရေးကြီးဆုံးချက်နေတယ်လဲပြောထားရရှိတော့အခုလက်ရှိအခြေအနေအရရိုဟင်ဂျာတွေရဲ့မဲပေးပိုင်ခွင့်အခြေအနေဘယ်လိုရှိပါလဲရှင
်မြန်မာဆွေကရှောင်းနေလို့ကြားတယ်ရှောင်းနေတာကကျွန်တော်တင်တာကဒီတပ်မတော်ကတပ်မတော်ဖက်ကကံကွက်လို့အခြေအနေမကောင်းလို့အခုဖြစ်မှာပေါ့လေအဆွေအချင်းမှာလဲ လန်ပြဆိုရတယ်မလဲရိုဟန်ဂျာကိုမုံတဲ့လူတွေရှိတယ်လေစာကြည့်တဲ့လူတွေရှိတယ်အဲ့တော့ရှုပ်တွေ့တဲ့ပြဿနာဖြစ်သွားတယ်အဲ့တော့အချန်နေကတော့အခုကျွန်တော်တို့စောင့်ကြည့်နေတယ်လေသူတို့မေးပေးနိုင်ခွင့်ရှိမလားမရှိဘူးလားဆိုတာ
အဲ့တော့အခုရခိုင်မှာလုံမဲ့မဲဆန္ဒနယ်မြေတွေရဲ့အနေအထားဥပမာစစ်တွေမှာရှိတဲ့ IDP မှာရှိတဲ့လူတွေကတော့ဟိုမဲပေးနိုင်မလားပေါ့နော်အဲ့လိုမျိုးအခြေအနေရောဘယ်လောက်ထိတည်ထားလဲရှင
်အခုရခိုင်ပြည်မှာရှိတဲ့ UR တွေ IDP စခန်းတွေ IDP camp တွေမှာရှိတဲ့လူတွေဟိုအခုသူတို့ဘာလုပ်နေဆိုတာနိုင်ငံသားရှိတဲ့လူတွေ green card တွေပြီးတော့ကအနီ holder တွေသူတို့ကိုမဲပေးနိုင်ခွင့်ပေးမယ်လို့ပြောပါတယ်ယူရိုဟိုင်းကြတဲ့မှာတော့အနီကတ်သိမရှိပါဘူးမြန်မာဆိုတာကမြို့ဟန်ကြတဲ့ကို by force အတိအဓမ္မသူတို့ကို NBC လောက်ခိုင်းပြီးတော့အဲ့ဒီကနေပြီးတော့ဒီနိုင်ငံသားပြုလက်မှတ်ပေးနေပါတယ်အဲ့ဒါကရိုဟင်ဂျာကိုနိုင်ငံခြားကနိုင်ငံခြားကလာတယ်တခြားနိုင်ငံကလာတယ်ဆိုပြီးတော့အဲ့ဒါကိုသူတို့ကို NBC လောက်ခိုင်းတယ်ပေါ့လေအဲ့ရိုဟင်ဂျာလူမျိုးထဲမှာလည်းနားမလည်လူရှိလို့တရှုလူတွေကအဲ့ဒါဘလောက်ဆိုးလဲဆိုတာနားမလည်လို့နိုင်ငံသားပြုကတ်ဒီကင်ထားတာရှိပါလားအခုသူတို့ကဆိုးကဆင်းလုံးနေတာမှာအကိုအေဒီရိုဟင်ဂျာလူတွေအဲ့နိုင်ငံသားပြုကတ်တွေရှိတဲ့လူတွေမေ့ပေးနိုင်မလို့ထင်ပါတယ်အာ2010မှာအပါဝင်ခဲ့တဲ့ရိုဟင်ဂျာလူမျိုးအဝတ်ကတ်သူတို့ကခုမေ့စင်တာပြေကုန်မပြေပါဘူးအဲ့ခိုင်ပြည်မှာရှိတဲ့မျိုးတွေအားလုံးမှာရိုဟင်ဂျာအနေနဲ့ပါပါပဲတရားနေရာတော့မှရှိမှာမဟုတ်ဘူးသူတို့မေးပေးနိုင်ခွင့်ရှိမှာဆိုတာ
ဒီရိုဟင်ဂျာတွေကိုကိုစားပြုပြီးဝင်ပြိုင်မဲ့အမတ်လောင်းကိုစလေလောင်းအနေထားရောရှိပြီလားရှင
်ပါတယ်ရှိပါတယ်ကျွန်တော်မှရည်ချင်းရှိတဲ့လူရှိပါတယ်အခုကျွန်တော်တို့မှလက်ရှိပါတီ3ခုရှိပါတယ်နော်အဲဒီ3ခုမှကျွန်တော်တို့ကရင်ပြိုင်မဲ့လူတွေရှိပါတယ်အရည်ချင်းရှိတဲ့လူရှိပါတယ်အခုလိုရာကမြန်မာဆိုရကသူတို့ကိုခွင့်ပြုဖို့ပြန်စင်ဖို့တော့ခွင့်ပြုဖို့
ဒေါက်တာဝါကဦးတင်ပြောသွားတာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကအတိမတ်ပြလက်ခံထားခြင်းမရှိပါဘူးရှင်ဗီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်နေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်းတို့ပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် COVID-19 ရောဂါကူးစက်သူ၄တန်းကျော်နေပြီးပြည်내တော်တော်များများလုပ်ငန်းတွေပြန်ဖွင့်ဖို့ကိစ္စလဲရပ်တန့်ထားရတဲ့အမေရိကန်ပြည်ထောင်စုမှာအလုံးလမဲ့ဖြစ်သွားသူတွေအနေနဲ့လည်းအနာဂတ်မှာဘယ်လိုဆက်ရည်တည်မလဲမရေမရာဖြစ်နေကြပါလိမ့်အထက်လူတော် Republican တွေကတော့သူတို့ဆိုပြတဲ့ကိုရိုနာဗိုင်းရပ်စ်ထောက်ပံ့ကူညီရေးနောက်ထပ်ဥပဒေကျင့်တရက်ကိုတင်းလာနေမှာရှင်းကြပါရစေ။အရှာစရာရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်ဒိဋ္ဌိထူပါ။အမေရိကန်ပြည်ထောင်စုတော်မှာ COVID-19 ရောဂါကူးစက်မှုတွေဆက်တိုးနေပြီးအများဆုံးကူးစက်တဲ့နေရာတွေကအရှေ့တောင်ပိုင်းပြည်နယ်တွေမှာပါ။အိမ်မီတော်ဝန်ထမ်းရေးရာရာရှိချုပ်မတ်ကမဲဒိုးစ်က ABC ရုံးတံခိုးကိုလို့ပြောပါရစေ။
We're finding more cases because we're testing more, but indeed what we need to do
ကျွန်တော်တို့ကစမ်းသပ်တာတွေပိုလုပ်နေတဲ့အတွက်ကူးစက်မှုတွေကိုပိုပြီးတွေ့လာပါတယ်။ဒါပေမဲ့တကယ်တမ်းအာရုံစိုက်ရမှာကစက်ကြီးဆောင်ရှောက်ရေးဂေဟာတွေမတက်နိုင်တဲ့သူတွေကိုပြုစုဆောင်ရှောက်ပေးနေတဲ့ကျန်းမာရေးဌာနတွေဖြစ်ပါတယ်။အဲ့ဒီနေရာတွေကအဓိကကူးစက်နိုင်တဲ့အန္တရာယ်ရှိနေတော့ဂရုစိုက်လိုက်ခြင်းအဖြစ်တည်ဆုံတဲ့အရေးအတွက်ကိုရှော့ချနိုင်ပါလိမ့်မယ
်။ကျန်းမာရေးအရာရှိတွေကတော့စမ်းသပ်စစ်ဆေးမှုတွေပိုတိုးပြီးလုပ်တဲ့အတွက်ကျောင်းကူးစက်မှုတွေထပ်ပြီးတွေ့တယ်ဆိုတာကအကြောင်းအချက်ကလေးတစ်ခုမြတ်သာဖြစ်တဲ့ဆိုပြီးတုံ့ပြန်ပြောဆိုကြပါလေ။အရာရှိတော်တော်များများကဖက်ဒရယ်အစိုးရရဲ့ bias တိုက်ဖြတ်ရေးတုံ့ပြန်လွတ်ဆောင်ချက်တွေကိုဝေဖန်နေကြတာပေါ့။ New Mexico ချုပ်ရုံးမှ Lujan Grayson က ABC ရုံးသံကိုခုလိုပြောပါလေ
။ We are
at the mercy of what's going on around the
country. တိုင်းလုံးဖြစ်နေတာတွေကိုကြည့်ရင်ကျမတို့အခြေအနေကသနားစရာကောင်းတဲ့အနေထားပါတမျိုးသားလုံးနဲ့ပတ်သက်တဲ့ကျန်းမာရေးမဟာဗျူဟာဆိုတာလည်းမရှိပါဘူးပြည်သူကျန်းမာရေးအတွက်လိုအပ်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းမလုပ်ဘူးစကတဲ့ကတည်းကအလိမ်ညာရီဆိုပြီးစခဲ့တာအမေရိကန်ပြည်သူတွေကိုကာကွယ်ပေးဖို့တုံ့ပြန်တာဝန်ယူမဲ့ကိစ္စမှာအဆိုးဝါးဆုံးမျက်နှာလွဲခေါင်းဆောင်ခဲ့တာပါ
ရောဂါကူးစက်မှုတွေဒိုးလာတာကြောင့်ပြည်내တော်တော်များများစီးပွားရေးလုပ်ငန်းတွေပြန်ဆမယ့်စီစဉ်နေရပ်တန့်လိုက်ပါလေဒီကူးစက်ရောဂါပြန့်နှံ့တဲ့ကာလမှာအမေရိကန်ပြည်ထောင်စုအတွင်းအချမ်းမြားအဖြစ်လှုပ်လှမဲ့နှုန်းကစက်တရာခိုင်နှုန်းရှိပါလေအလုံးလှမဲ့ဖြစ်ရသူတွေအနေနဲ့အသစ်ပြဓာတ်မဲ့ကူညီထောက်ပံ့ရေးဥပဒေချမ်းအချိန်မီအတည်ပြုနိုင်သေးခင်မှာသူတို့လှဆင်ပေးရမယ့်အခအချင်းငွေတွေအချိန်မီမပေးနိုင်ပါဘူးဆိုရင်နေကြပါလေအထက်လွှတ်တော် Republican တွေဆိုပြတဲ့ဥပဒေချမ်းထဲမှာ COVID-19 ရောဂါကူးစက်တဲ့ကာလတူးစီကိုပေးနေတဲ့ဖက်ဒရယ်အစိုးရရဲ့အလုံးလမဲ့ထောက်ပံ့ခြင်းတစ်ပတ်ဒေါ်လာ600အထိပေးနေတာကို200အထိလျှော့ချဖို့အဆိုပြုထားပါတယ်။ဒါပေမဲ့အလုံးလမဲ့ဖြစ်သွားတဲ့သူတွေကိုအရင်ကသူတို့ရတဲ့လကရဲ့80ရာခိုင်နှုန်းထောက်ပံ့ခြင်းပေးဖို့အဆိုပြုထားတာပါ။စီးပွားရေးရထိခိုက်တင်တာမှုတွေကိုကူစားဖို့ဒေါ်လာ1 trillion တန်ပေါင်းတန်သုံးဖို့ Republican ဘက်ကအဆိုပြုပါတယ်။ပြည်ပြည်တော်ဝန်ထမ်းရေးရရှိချုပ် Mark Meadows က
အလုံးလမဲ့ဖြစ်သွားကြတဲ့သူတွေကိုသူတို့အရင်ကရခဲ့တဲ့လုပ်ခရဲ့80ရာခိုင်နှုန်းကိုအာမခံအဖြစ်ဆက်ပြီးပေးနိုင်အောင်ကျွန်တော်တို့ပြင်ဆင်ပါမယ်။ဒီလိုပေးခြင်းအပြင်လူတွေကိုချရောက်ဖို့ကိုရက်တင်နိုင်အောင်ထောက်ပံ့နိုင်မယ်လို့မျှော်လင့်ပါတယ်
။ Republican တွေအဆိုပြုတဲ့ဒေါ်လာ1 trillion သုံးဆွဲရေးဥပဒေချမ်းထဲမှာရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေပို့ပြီးသုံးနိုင်အောင်เจ้าหนี้เปลี่ยนผ่นในอ๋อทอบันกุญญีโบริบาวนมาเดะตะเฉิงแท้มามีต้าสุริกูมะจากินลาบ้ายกะตีดั่นเบ้เกเดะกุญญีทอบันยีงวยမျိုးดุริยะเฉิงทอบันโบเลบาวนมาเดะอะเตซาซีบวายีโรงงานริกูลัวกะริซะเบ้ในอ๋อทอบันโบเนะอะลุกไกขันท้าเดะง้าเดะโรงงานชินริกูอะขอนะปะตะเดะทุอโจขันซากวนนี่แท้ทวินสุบิท้าบาเดะดาใบแมะเลดิโมแครตดีเนะรอเฉิงเนะญีแนยาอูเมะลุลีลาดูตะโจกะต้องตัดท้าบาเดะဒီဘုရားတွေကတော့လုံးလက်မဲ့တွေကိုဖက်ဒရယ်အစိုးရကပေးနေတဲ့ထောက်ပံ့ခြင်းတူးချင်းတစ်ပတ်ကိုဒေါ်လာ600ပေးနေတာကိုဆက်ပေးဖို့ပဲတွန်းတွန်းတက်တက်ပြားပေးနေကြောင်းပါခင်ဗျာကျွန်တော်သိတယ်ပါ
ခုစပြီးအင်ကာညဆွေးနွေးခွဲကိုနားဆင်ရပါမယ်2020ရွေးကောက်ပွဲအတွက်လက်ရှိအာဏာရ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေထဲမှာလက်ရှိလွှတ်တော်ကိုယ်စားလှယ်က80ရာခိုင်နှုန်းပြန်ပါပြီးကိုယ်စားလှယ်လောင်းအသစ်က20ရာခိုင်နှုန်းလောက်ပဲပါတာကြောင့်အပြောင်းအလဲသိပ်ဖြစ်လာမှာမဟုတ်ဘူးဆိုပြီးအဝေမကျသူတွေရှိပါတယ်ဒီအမြင်ကဘယ်လောက်မှန်ပါသလဲလူလူမျှော်လင့်တောင်းတနေတဲ့စစ်မှန်တဲ့အပြောင်းအလဲမျိုးဖြစ်လာဖို့ဒီအချက်ကအဓိကကြပါလားတခြားထက်သွင်းစဉ်းစားစရာဘယ်လိုအချက်တွေရှိပါသေးလဲစသဖြင့်အခုဆွေးနွေးကြမှာနားဆင်ကြရပါမယ်မြမအရေးလေးလာသူဒေါက်တာတင်မောင်တန်းThe Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရသူတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဦးတမောင်တန်းနဲ့ဦးစည်သူ VOA အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ
။အဲမင်္ဂလာပါကိုကျော်တော်သိင်
။မင်္ဂလာပါဗျ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီက2020ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းစည်းနေထွက်လာပါတယ်။အဲဒီမှာလူတွေကမျှော်လင့်ထားကြတာကလူသစ်တော်တော်များများပါလာမလားလို့မျှော်လင့်ထားကြတာကနေပြီးတော့လူသစ်က20ရာခိုင်နှုန်းပတ်ဝန်းကျင်ပါပြီးတော့လက်ရှိတွတ်တော်ကုစားလေက80ရာခိုင်နှုန်းပတ်ဝန်းကျင်ပြန်ပါလာပါတယ်။အဲ့ဒီအပေါ်မှာအဝေမကျတဲ့ဝေဖန်ပြောဆိုတဲ့အနေနဲ့ကျွန်တော်တို့ကြားရပါတယ်။ဆိုတော့ပထမအဦးဆုံးဆရာဦးတမောင်နဲ့ခင်ဗျာဒီလိုလက်ရှိတွတ်တော်ကုစားလေ80ရာခိုင်နှုန်းလူသစ်က20ရာခိုင်နှုန်းနဲ့ပဲရွေးချယ်တဲ့အပေါ်မှာဆရာအမြင်ပထမအဦးဆုံးသိပါစေခင်ဗျာ
။အပြောင်းလဲနဲ့လူသစ်လူကောင်ရွေးတာလည်းတော့မဆိုင်လောက်ဘူးလို့ကျွန်တော်ထင်တယ်။အဓိကဆက်ဆက်တဲ့အချက်ကတော့တည်ယူနိုင်မှုတည်ယူနိုင်စွမ်းရည်ဖြစ်နိုင်တယ်ထင်တယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့လည်းဒီကိုယ်စားလှယ်လောင်းတွေကိုရွေးချယ်ခဲ့ရမှုရှင်းလင်းပြောကြားချက်မှာဒေါက်ဆန်းစုကြည်ကတည်ယူမှုအရေးကြီးတဲ့အကြောင်းပြောတော်လာတွေ့ရတယ်။ဆိုတော့ဘယ်လောက်ထိတည်ယူနိုင်စွမ်းရည်ရှိမလဲဆိုတဲ့အပေါ်မှာလည်းမြန်မာနိုင်ငံရဲ့အပြောင်းလဲပေါ့နော်။အဲ့ဒီတည်ယူနိုင်စွမ်းရှိတဲ့ပြီးရင်account for online loan ရှိတယ်ပေါ့ဒီနှစ်ချက်ကရေးကြည့်မယ်လို့ထင်တယ်ဘူးကောင်းမှုတစ်ထက်ပေါ့
ဟုတ်ကဲ့ကိုစေယူသူကရောခုနလို80 20ရွေးချယ်ထားတဲ့အပေါ်မှာကိုစေယူသူဘဝင်ကြလား
ကျွန်တော်ကတော့ဟိုမှန်မှန်တော့ဟိုလောက်ပေါ့ရ70 30လောက်ဆိုရင်တော့ပုံပြန်ကောင်းမလားဆိုရင်ကိုကတော့ပါတီပြင်ဘက်ကလူတယောက်နေနဲ့ပါတီထဲကအခြေအနေကိုမသိဘဲနဲ့တော့ကျွန်တော်ကတော့စဉ်းစားမိတာပေါ့နော်ဆိုတော့ဟိုလူတော်များများကြတော့လေတော့မျက်နှာသက်တူအချက်တူကိုမြင်ကျင်နေတဲ့တူပါတယ်အဲ့ခါကျတော့ အခုလိုမျိုး70 20ကျတော့အိုနည်းတယ်လို့ထင်တဲ့လူတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကတော့ဒေါန်ဆန်းစုကြည်ကတော့ကျွန်တော်ထင်တော့ဒီကောင်က2020ကလည်းဒါအရေးကြီးတဲ့အကျိုးအပွေဖြစ်တဲ့အတွက်သူကတီတီပြီးသားလူတွေနဲ့ပဲဆက်ပြီးတော့အများစုခြိတက်ချင်တဲ့သဘောလို့တော့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့အဲ့ဒါတစ်ခုပေါ့ဟိုနောက်တစ်ခုကကျတော့ဟိုအဲ့ဒီ80 20ထဲမှာလဲကျွန်တော်တို့ကဒါကတော့80 20ဆိုတော့ဟို quantitative ဖြစ်လीဟိုကိန်းဂဏန်းနေနေပဲကျွန်တော်တို့ကပြောတာပေါ့လीဒါပေမဲ့အထက်ထဲမှာ qualitative ပေါ့ဟိုအရေးသွေးရဘယ်လိုပြောင်းသွားလဲပေါ့နော်အဲ့ဒီအစ်စ်တွေကဟိုဘယ်လိုလူမျိုးတွေလဲအဟောင်းတွေကရောဘယ်လိုလူမျိုးတွေလဲအဲ့ဒါကတော့နောက်တစ်ဆင့်တော့ထပ်ပြီးတော့ကျွန်တော်တို့စဉ်းစားရမယ်လို့ထင်တယ်နော
်ဟုတ်ကဲ့ဒီလူတစ်နည်းတဲ့အပေါ်မှာကျွန်တော်နားလေတာပေါ့နော်ဝေဖန်တဲ့လူတွေရဲ့အမြင်ပါလဲဆိုတော့ဒီပြီးခဲ့တဲ့9နှစ်တာကာလမှာဒီလက်ရှိလွတ်တော်ရဲ့ဆွမ်းဆောင်မှုအပေါ်ပေါ့လက်ရှိလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့ဆွမ်းဆောင်မှုအပေါ်မှာဘဝင်မကြလို့ဟလာနောက်ထပ်လက်စလက်နာပူထက်မဲ့လူတစ်တွေကိုမျောလင့်နေလို့ကျွန်တော်အဲ့လိုနားလေတယ်ဆိုတော့ကျောင်းတမောင်းသားအနေနဲ့ကဟလာပြီးခဲ့တဲ့9နှစ်လွတ်တော်သက်တမ်းမှာလွတ်တော်ရဲ့ဆွမ်းဆောင်ကြီးတွတ်တော်ကိုယ်စားလှယ်ရဲ့ဆွမ်းဆောင်ကြီးနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲ
ပြီးခဲ့တဲ့သက်တမ်းမှာအကြည့်လို့ရှိရင်တော့ကျွန်တော်တို့ဒီပြုရအားဖြင့်လွတ်တော်တွေဟာဆွေးရပေါ်မှာဘေးကနာနေတယ်ဆိုပြီးတော့တော်တော်များများဘေးကကြတယ်အထူးသဖြင့်မီဒီယာကနေသုံးသက်တဲ့သူတွေကအဒီလိုပြောကြတာရှိတယ်ဒါပေမဲ့ဟိုလွတ်တော်အပူကြီးထိရောက်စေခြင်းလေဆိုတော့ကလည်းကျွန်တော်တို့တိုင်းပြည်ကိုပြောင်းသွားစေခြင်းလို့ပေါ့နော်ပြောင်းသွားစေခြင်းလေဆိုတဲ့အခါကျတော့ပထမဆုံးအခြေခံကလူသစ်ပဲပြည်တယ်လူကောင်းတယ်ဖြစ်ဖြစ်လက်ရှိစနစ်ကိုနားလည်ဖို့လိုတယ်။ပြီးရင်ကိုရွေးချင်တဲ့စနစ်ကိုနားလည်ဖို့လိုတယ်။ကိုရွေးချင်တဲ့စနစ်ဆိုလို့ရှိရင်2015 NLD ရဲ့ပြညာချက်မှာဖော်ပြထားပြီးသားဖြစ်တယ်။ဘလို့ဆွေးရမျိုးတည်ထောင်နေတာလဲဆိုရင်တန်ရှင်းဖြစ်လက်ပြီးတော့ထိရောက်တဲ့အဆိုးရောင်းသူကထူထောင်ရဲ့လို့ထူထောင်ခြင်းတယ်လို့သူကပြောထားပြီးသားဖြစ်တယ်။ဆိုတော့ဒါဖြင့်တန်ရှင်းပြရခြင်းဖြစ်တဲ့အဆိုကဘာလဲအဲ့ဒီမှာလိုအပ်တဲ့စနစ်တွေကဘာလဲဘာလို့မလုပ်အောင်မှာလဲဆိုတဲ့ကိစ္စမှာတော့ပြီးခဲ့တဲ့အဆိုကတစ်ချက်မှာလဲစိတ်ခေါ်ချက်ရှိတယ်လို့ထင်တယ်ရှင်းရှင်းလင်းလင်းဖွင့်ဆိုသတ်မှတ်ထားတာမရှိဘူးဖွင့်ဆိုသတ်မှတ်ထားတာမရှိတဲ့အတွက်ကြောင့်မို့လို့လဲကျွန်တော်တို့ဝေးလာမယ်ဆိုရင်တင့်တယ်မှာဆိုတဲ့အနေကုန်တစ်ခုရှိလာဘာကြောင့်လဲဆိုတော့အဲ့ဒီလိုစနစ်တွေကိုဘလို့စနစ်တွေနဲ့နိုင်ငံတွေကပေါ်ဆောင်ရမလဲဆိုတော့ခုလိလာထားရှိတဲ့လူဒါတော်တော်လေးလေတော်တော်လေးနဲ့လေဆိုတော့အမျိုးသားမျိုးစည်းအဖွဲ့ချုပ်တိုင်းမှာမဟုတ်ဘူးအပြင်းမှာလဲနေပါတယ်နော်အဲ့တော့စိန်ခေါ်ချက်ကခုရွေးမယ်စနစ်တနည်းပြောလို့ရှိရင်အမျိုးသားမျိုးစည်းအဖွဲ့ချုပ်က2015ဒီကောက်ကဂျီနီယာဇာတ်ရမ်းမှာပေါ်ပြခဲ့တဲ့တန်ရှင်းချစ်လက်ကြည့်ရောက်တယ်အစိုးရကဘလို့ထူတော်မူလဲတာကတော့ဖြစ်ပါပဲ
ကိုစီသူကိုစီသူရောပြီးခဲ့တဲ့လွတ်တော်တက်တန်း9နှစ်မဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်ရဲ့ဆွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုစီသူဘလို့သဘောရလဲ
ကျွန်တော်ကတော့ဒီတဲ့ပုံကောင်းအောင်လုပ်လို့ရတယ်လို့မြင်တယ်ပေါ့နော်ဟိုဘလို့လဲဆိုတဲ့အခါကျတော့ဟိုကျွန်တော်မြင်တာတော့လေဟိုလွတ်တော်ကဟိုအစိုးရအဖွဲ့ဖွဲ့နိုင်မှုရွေးပေးတဲ့အဖွဲ့အနေနဲ့အဓိကအပြင်ဟိုသုံးလိုက်တယ်လို့ကျွန်တော်တို့မြင်တာပေါ့နော်အဲ့ဒါကတစ်ခုပေါ့နောက်တစ်ခုကကျတော့ဟိုလွတ်တော်တဲမှာကကျတော့ဟိုဘယ်လိုပြောရမလဲလှုပ်ရှားမှုကတော့အားနည်းနေတယ်လို့ကျွန်တော်တို့မြင်တယ်ဒါပေမဲ့အထက်ထဲမှာလည်းဟိုလုံနိုင်ကြိုင်နိုင်တဲ့လွတ်တော်ကိုယ်စားလှယ်အားကြီးတော့ပေါ်လာပါတယ်အတန်ကကြားနေတာကတော့တချို့ပြည်နယ်တို့တိုင်းဒေသကြီးလွတ်တော်တို့ဘာလို့မှဆိုရင်တော့အတန်ကြားတာနည်းတယ်ပေါ့နော်ပြောင်းစုလွတ်တော်တွေမှာတော့နည်းနည်းလှုပ်တဲ့လူရှိတယ်ရန်ကုန်တို့ကျန်ကုန်လွတ်တော်မှာဆိုလဲဘာပဲပြောလှုပ်တဲ့လူတွေကျွန်တော်ရှိတယ်။ဘုံပြည်နယ်လိုဟာမျိုးမှာလည်းရှိတယ်။ကျန်တဲ့နေရာတွေကတော့ဟိုသတင်းမီဒီယာကမပေါ်ပြတာတော့လောက်တောင်းတော့လကောင်းဒါမှမဟုတ်ပဲနဲ့လေသူဟာသူကိုတင်တာတော့လကောင်းနေနေလို့တော့ကျွန်တော်တို့တုံ့တက်ရတယ်နော်။အခုရှိတာကတော့ဘာလဲဆိုတော့ဒီလွတ်တော်ကိုယ်စားလှယ်တွေကဒီတဲ့ပုံပြီးစမ်းပြနိုင်မှုဆိုတာကတော့ဟိုသူတို့ရဲ့အခန်းနဲ့လည်းဆိုင်တယ်။နောက်တစ်ခုကတော့သူတို့ကို support လုပ်တဲ့ team ပေါ့နော်။ဒီသမရဦးသိန်းစိန်လက်ထက်ကလည်းဒီတိုင်းပဲနောက်ပြီးတဲ့ခါကျတော့ဒီဘက်တော်ဆန်းစုကြည်ဒီလက်ထက်မှာကြတော့လေဒီလွတ်တော်ကိုယ်စားလှယ်တွေကို support လုပ်တဲ့အကတော့အားနေတယ်ဒါကကြတော့လေဗန္ဓာရေးချီနေကြောင်လဲကျွန်တော်တို့ချက်နိုင်တာတော့တွေ့ရတယ်ဆိုတဲ့အခါကျတော့ဟိုလူ ရေရဲ့အခံကြောင့်လားဒါမှမဟုတ်ဘဲနဲ့လေသူတို့ support ပေးနိုင်တဲ့ mechanism ပေါ့နော်ဒီဂျန်နီယာကအားနေတာလားပေါ့နော်အဲ့ဒါလေကျွန်တော်တို့အဖြေရှာဖို့လိုတယ်နောက်ဆုံးတစ်ခုကတော့ပါလဲဆိုတော့ဒါကကျွန်တော်တို့လွတ်တော်နဲ့အစိုးရဆိုတဲ့ကောင်ပါဆိုရတယ်မှာကြတော့ကွန်ဆန်ဆူကြီးကထိုင်နေတာဟုတ်သူကတော့တကယ်ဒီပြည်နိုင်ငံကလူများစုကလည်းလေးစားရတဲ့ပုံစံဖြစ်တဲ့ဒီပါမောင်ကြည့်ရမောင်ကတကယ်ကြော်ကြားတဲ့အဖြစ်ဖြစ်တဲ့အခါကျတော့ပါတီလင်းကလူတွေကဒီတွတ်တုံကလူတွေကပဲဒီကိုကောင်းဆောင်ကိုပြန်ပြီးတော့ထောက်ပြရတဲ့သဘောမျိုးပေါ့နော်ဒါရိုက်ထောက်ပြရတာမဟုတ်ပေမဲ့သူပူဇော်ပြုတဲ့ဆွေရောက်ထောက်ပြဖို့ဘာညာကြတော့ခက်များခက်နေသလားအဲ့ဒါမျိုးဆိုရင်တော့ဒါကလွတ်တော်ကိုယ်စားလှယ်တွေရဲ့အခံတို့သူတို့ support လုပ်ထားတဲ့ဟိုထောက်ပံ့မှုတွေပါလို့နဲ့မဆိုင်ပဲနဲ့ဘာလို့ပြောဟိုရှိန်နေတယ်ဆိုရဲဟာမျိုးကြောင့်များလား
ဟုတ်ပြီးကြတဲ့လွတ်တော်တန်းလွတ်တော်တန်းမှာနဲ့ပတ်သက်ရင်လွတ်တော်ကိုယ်စားလှယ်တွေလွတ်တော်ရဲ့ဆန်းဆောင်ရေးနဲ့ပတ်သက်အဓိကအများဆုံးပြောကြတာကတော့ check and balance ပေါ့အစိုးရကိုစောင့်ကြည့်မယ်ဝေဖန်မယ်ထောက်ပြမယ်လမ်းတက်ပေးမယ်ဆိုတဲ့လှုပ်ဆောင်ချက်မျိုးအားနည်းတယ်လို့အများစုကဝေဖန်ကြတာကျွန်တော်တို့တွေ့ရတယ်လေနောက်ပြီးတော့ဇေယျဥတုံတန်းဗမာပြည်မှာလက်ရှိကဟလာအိုးချိုရေးတိုင်းကနေပြီးတော့အပြောင်းလဲကိုအဓိကတွန်းနေတာကျွန်တော်တို့တွေ့ရတယ်လွတ်တော်ကနေပြီးတော့အပြောင်းလဲကိုတွန်းလာတယ်အိုးချိုရေးတိုင်းကလိုချင်တာကိုလွတ်တော်ကတိုင်းလုတ်ပေးတဲ့ပုံမျိုးပဲတွေ့ရပြီးတော့လွတ်တော်ကဥဆောင်နေတဲ့ပုံမျိုးမတွေ့ရအောင်ဆိုတော့တကယ်တကယ်ရောလွတ်တော်မှလူသေးပဲများများလူကောင်းပဲများများဟလာ check and balance မလုပ်နိုင်ဘူးအစိုးရကသူကလမ်းမတက်သေးနိုင်ဘူးစောင့်ကြတိရှိတာအားနေမယ်ဆိုရင်လွတ်တော်ကနေပြီးတော့အပြောင်းအလဲကိုတွန်းဖို့ဆိုတော့ကဘယ်ဖြစ်နိုင်မှာမလဲခင်ဗျာ
လွတ်တော်မှတရားလွတ်တော်ရဲ့အခမ်းအနားဒါဟုတ်တယ်မူဝါဒကိုဒီမူဝါဒကိုဆောင်ရွက်မယ်လို့အစိုးရကပြောထားတာကိုဆောင်ရွက်တာမဆောင်ရွက်လားဆိုတော့ကျွန်တော်တို့ကြီးကြပ်ထောက်ပြဝေဖန်တုံ့တက်တဲ့အလုပ်ကိုတော့လုပ်ရမယ်ဒါပြီးရင်နော်ကျွန်တော်တို့ကဆက်ဆက်အခြေအနေကိုပြန်တော့ကြည့်ဖို့လုပ်တယ်ဘာမှမြန်မာနိုင်ငံအနေထားဒါကမျိုးသားဒီမိုကရေစီအဖွဲ့ချုပ်မို့လို့ဒေါက်တာဆန်းစုကြည်မို့လို့ကျွန်တော်အားဝယ်ပြောဆိုနေတာမဟုတ်ဘူးဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးတဲ့ကိုဝင်လာရတာက2015ပထမအဦးဆုံးအရသားတွေကစပြီးဝင်လာအဲ့တော့အချို့ရေးသဘောကိုစပြီးတော့လက်တွေ့ကြကြထိတွေ့ရတာပြီးတော့ဘယ်သူပဲတက်လာတက်လာမျိုးသားဒီမျိုးစီဖွဲ့ချုပ်ကြုံတွေ့ရတဲ့အခြေအနေမျိုးကြုံတွေ့ပါတယ်နော်အဲ့ဒီအခါမှာဒီအစိုးရဖွဲ့တွေကလုပ်တဲ့ခေါင်းဆောင်တွေကနော်ကျွန်တော်တို့ကိုကျွန်တော်တို့ဝေဖန်သုံးတက်တဲ့အခါမှာသူတို့ရဲ့အခက်အခဲတွေရှင်းပါသူတို့ရှင်းနေလို့ရတာရှိကောင်းလည်းရှိတယ်
ဟုတ်ကဲ့
နော်ဒီလိုအချိန်မျိုးမှာကျွန်တော်တို့တော့သိနေတယ်နော်ကျွန်တော် oversight လုပ်ရတဲ့ခါကအားနည်းပေါ့ဒါကြည့်ရင်အရင်အစိုးရတော့ဘောအရင်အစိုးရကြတော့ကျွန်တော်သိခဲ့တဲ့ဟာတခုပြောရမယ်ဆိုလို့ရှိရင်အဲ့ဒီ2017ကနေ15 ठी 16 ठी ပေါ့နော်နားညစ်တာချိန်မငင်းဆိုတော့မလွဲခင်နေရွှဲခဲ့တယ်အဲ့ဒီွှဲခဲ့တဲ့လူတွေကိုယ်တိုင်ကလွတ်တော်ရေးကိုရောက်လာတယ်ဝင်းကြီးတွေကတကယ်ကောင်းတဲ့ပုံကြီးဆိုတဲ့အဲ့ဒါကိုပြန်ပြီးကန့်ွက်တယ်။အဲ့ဒီဆွဲကြတဲ့လူတွေအရပဲပြန်ပြီးကန့်ွက်တယ်။နော်အဲ့တော့ဘာဖြစ်လာလဲ။ပါတီကခုရဲ့အားကြိုင်မှုဇယိုင်းလက္ခဏာကိုတွားတွေ့ရတ
ယ်။ဟုတ်ကဲ့
။နော်အဲ့ဒါအားကြိုင်မှုမှာပြီးခဲ့တဲ့အစိုးရလက်ထက်မှာပုံပြီးရှိပြီးတော့အဲ့ဒီအစိုးရလက်ထက်မှာအားကြိုင်မှုမရှိဘူး။ဘာလို့လဲ။ပါတီကခုကအားနာရဲ့အတိုင်းစားဖို့အခြေခံတဲ့နေရာမှာပေါ်သွားလို့လို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ
်။
လူတွေကလည်းအာနာရဲ့အတိုင်းစားကိုလိုချင်တဲ့အခြေခံတဲ့ကိစ္စမှာပေါ်သွားကြတယ်လို့ကျွန်တော်ကဒီလိုပဲထင်တယ်။
ဟုတ်ကဲ့
။ဒါကြောင့်အိတ်ပွားချက်ဖြစ်တယ်လို့ကျွန်တော်
ထင်တယ်။ဟုတ်ကဲ့။ကိုးစေသူရောဒီလွတ်တော်ကအပြောင်းလဲကိုတွန်းနေတာမဟုတ်ဘဲနဲ့အစိုးရကပဲအုပ်ချုပ်ရေးဘိုင်ကအဓိကတွန်းနေတဲ့အခါကျတော့လွတ်တော်ဘိုင်ကလည်းပဲပို့ပြီးတော့အပြောင်းလဲကိုတွန်းနေတယ်ဆိုတဲ့အပေါ်မှာဘယ်လိုသဘောရလဲ။
အဲ့ဒါကတော့ဟိုကျွန်တော်အနေနဲ့ကတော့ဟိုဘယ်သူကဥဆောင်လဲဆိုတာတဲ့ပေါ့လေဟိုအခုလုံးကတော့ကျွန်တော်တို့တွန်းနိုင်ရင်တော့ပိုကောင်းတယ်ပေါ့လေဆိုတော့အစိုးရဘက်မှလည်းတကယ်တော့ဟိုလောက်စီရတွေကကျွန်တော်တို့ကအများကြီးရှိတယ်ပြီးတဲ့ခါကျတော့အခုဘာပြောဒါဟို2008ကမပြည့်စုံဘူးပဲပြောပေမဲ့အခုဟာကတော့ဟိုတိုင်းဒေသကြီးလိုက်ဟိုပြည်နယ်လိုက်အစိုးရအဖွဲ့တွေမှာဆိုရင်ဒါသက်ဆိုင်ရာခေါင်းဆောင်ရဲ့စွမ်းဆောင်မှုလိုက်တာကဟိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်ရဲ့စွမ်းဆောင်မှုကပြတ်သွားတာပါเนาะဘာပြောရလက်ထွက်တာတွေဘာတွေကလဲတချို့တိုင်းနေပြည်နေတွေဆိုကျွန်တော်တို့မြင်နေရတယ်ပြီးတော့ကိုဗစ်ကိစ္စမျိုးမှာဆိုရင်တနေရာနဲ့တနေရာကကျွန်တော်တို့ဟိုကိုယ့်ရဲ့အကဲပြတ်မှုပေါ်မူတည်ပြီးတော့သက်ဆိုင်ရာကောင်းဆောင်ရဲ့အကဲပြတ်မှုပေါ်မူတည်ပြီးတော့ဒါကာဖျူးချိန်ပေါ့ဗျာ ပြင်ညမထွက်ရတဲ့အချိန်တတ်မှတ်တာပါညာဆိုတော့ကျွန်တော်ကွာသွားတာကျွန်တော်တို့ကတွေ့ရတွေ့ရတဲ့အခါကျတော့ဟိုဆိုးရပိုင်းကလည်းတကယ်ကတော့တွန်းမှုတော့လိုတယ်ဒါပေမဲ့တော်တော်လေးကတော့ဘာလို့ခုလိုလဲဆိုတော့ဆိုးရကဟာမသွားရအောင်ပြီးတဲ့အခါကျတော့ဟိုကိုချိန်ပါလို့ခေါ်တဲ့ဒီကိုပဲအကုန်လုံးစဉ်းစားပြီးတဲ့အခါကျတော့ဆုံးဖြတ်နေတဲ့အခါကျတော့ဟိုไอเดียမျိုးစုံမထွက်လာပဲနဲ့ဟိုအကောင်းဆုံးไอเดียမဟုတ်ပဲနဲ့ไอเดียတစ်ခုတည်းကိုပဲအကောင်းဆုံးယူပြီးတော့အကောင့်ထဲပို့လိုက်တာလည်းမျိုးမဖြစ်အောင်အဲဒါမျိုးဒါလွတ်တော်လို့ပါတော့ကျွန်တော်တို့ဖောက်ပြဖို့လိုတယ်အဲ့တော့ဘသူကဥဆောင်ဆိုတာကတော့ကျွန်တော်ထင်တော့ပြောဖို့တော့ခက်တယ် ਨੇ ဒီလိုဒါပေမဲ့ကျွန်တော်အနေနဲ့ကတော့ဘာလို့လွတ်တော်ရဲ့အခန်းကဏ္ဍတော့အလေးပေးပြီးပြောလို့ရှိလဲဆိုတော့လွတ်တော်ဆိုတဲ့ဟာကတော့မြန်မာနိုင်ငံမှာရှိတဲ့ဟာ institution ပေါ့လေ democratic ဒါဖွဲ့စည်းလို့ကျွန်တော်တို့ဖြစ်နေတဲ့အတွက်ကြောင့်မလို့တွတ်တော်ကတော့ဆက်ဆံဘွားရလာတဲ့အချိန်ကာလလေးမှာတောင့်တင်းစေချင်တာပေါ့ဟိုစိုးရတွေကတော့ဘာပြောပြောကျွန်တော်တို့ကရခက်မှာမဆိုရှိခဲ့တယ်ပေါ့နော်ဒါတမတော်စိုးရလက်ထက်မှာလည်းဘာပြောပြောဝန်ကြီးချုပ်တို့ဝန်ကြီးတို့ကတော့ရှိနေတဲ့အတွက်ကြောင့်မလို့မရှိတဲ့ခဲ့တဲ့တွတ်တော်ကိုတော့ကြီးတဲ့တော့တောင့်တင်းနေဖြစ်စေချင်တ
ာဟုတ်ကဲ့နောက်တစ်ချက်ကခုနကကိုစေသူပြောတဲ့အထဲမှာပါတယ်လို့ကြပြည်နယ်တိုင်းဆိုရတွေဝန်ကြီးချုပ်တွေပေါ့လေပြောရရင်တော့ဝန်ကြီးချုပ်တွေရဲ့တယောက်ချင်းစီရဲ့အာလက်စာလက်နာအစွမ်းအစပေါ်မူတည်ပြီးတော့ဟလာသူဒေတာသူဒေတာမှာကိစ္စရပ်တွေနဲ့ပတ်သက်လို့ကင်တွယ်ပုံကပြောင်းသွားတယ်ကျွန်တော်တို့ပြီးခဲ့တဲ့တက်တာမှာပြန်ကြည့်မယ်ဆိုရင်တချို့ပြည်နယ်တိုင်းတွေမှာဟိုဘာဖြစ်နေမှန်းတော့မသိတော့အောင်ဘာမှအတန်မထွက်တဲ့ဟလာထင်းထင်းရှားရှားထူးထူးခြားခြားဘာမှမကြားရတဲ့တိုင်းတွေပြည်နယ်တွေကအများစုပဲတကယ်အတန်ထွက်တဲ့လက်စားလက်နာမြင်ရတဲ့ဝန်ကြီးချုပ်ကနည်းနည်းပဲရှိတယ်အခုရွေးကောက်ပွဲမှာလည်းပဲရန်ကုန်တိုင်းဝန်ကြီးချုပ်ကတော့ကျမ်းမရေးရဆိုပြီးတော့ရွေးကောက်ပွဲပြန်ဝင်ဘူးကျန်တဲ့တိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေအားလုံးရွေးကောက်ပွဲပြန်ဝင်တယ်ဆိုတော့အလားအလာကတော့ဒါဘလူးလာမယ်ဆိုတာမသိပေမဲ့ခမန်းရတာကတော့နောက်တတန်းမှာလည်းပဲလက်ရှိဝန်ကြီးချုပ်တွေလည်းဆက်ပြီးတော့ဟလာတာဝန်ကျမယ်ဆိုတဲ့သဘောမျိုးကျွန်တော်တို့အလားအလာတော့မြင်နေရတာပေါ့လေဆိုတော့ဥဒမောင်းတန်းငကူတုံးကတော့မှလက်စားလက်နာမရှိတဲ့ဝန်ကြီးချုပ်တွေပဲထပ်ပြီးတော့နောက်တတန်းမှာလည်းပဲဝန်ကြီးချုပ်ဖြစ်လုပ်မယ်ဆိုရင်လူတွေလူချင်းနဲ့တကယ်လက်တွေ့ကြကြမြင်ခြင်းနဲ့ဟလာအကြောင်းလည်းမျိုးဖြစ်လာဖို့လွယ်ပါမလားဆရာဦးတမောင်တန
်းပထမကဒီဝင်ကြီးချုပ်တွေပဲနောက်တက်တမ်းအောင်ဝင်ကြီးချုပ်ဖြစ်မယ်လို့ယူဆလို့မရဘူးထင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်ပထမတက်တမ်းမှာအစိုးရဖွဲ့ဖို့ကိုကြည့်တဲ့အခါမှာပါတီကောင်းဆောင်တွေရဲ့အကုန်လုံးကဝင်ကြီးချုပ်နေရာမှာထိုင်တယ်အဲ့ဒါကိုတော့စန်းစုကြည်ရဲ့မိန့်ခွန်းမှာတည်ယူမှုနဲ့ဆက်ဆက်ပြီးကျွန်တော်ကြည့်ဖို့လိုတယ်ပထမချက်ကခုနကျွန်တော်ပြောခဲ့တယ်လို့ပဲမြန်မာနိုင်ငံမှာပထမအဦးဆုံးအချုပ်ရေးတဲ့ဝေရတာဖြစ်တဲ့ကြတော့ဒါဘယ်ပါတီပဲဖြစ်ဖြစ်သိယူဖို့လိုအပ်တယ်အဲ့ဒါကိုအတိမတ်ပြုပြီးတော့စာစုကြည်အောင်ပြောသွားတယ်အဲ့တော့ခုနပါတီကောင်းဆောင်ကြီးအများသောအားဖြင့်တခြားနိုင်ငံတွေမှာရောဆင်လာနိုင်အခြားဒီရုပ်ောက်ဝင်တက်လာတဲ့အစိုးရတွေပေါ့နော်အဲ့ဒီအစိုးရတွေမှာပါတီထိန်းသိမ်းကောင်းဆောင်တွေအကုန်လုံးကဘုံအစိုးရရဲ့ဝင်နေရတယ်ကိုယူကြတယ်ဒါပေမဲ့ပြီးခဲ့တဲ့တက်တမ်းမှာအဲ့ဒီလိုမဟုတ်ဘူးအဓိပ္ပာယ်ကပါလေဒေါက်ဆန်းစုကြည်ပြောသွားပြီတင်ယူဖို့အတွက်သူတို့ဒီတိုင်းကိုစဉ်းစားတာအဲ့တော့ဒီတက်တမ်းမှာတော့ကျွန်တော်အဲ့ဒီလိုဖြစ်နေတယ်မထင်ဘူးဝင်ကြီးချုပ်တချို့ဝင်ကြီးချုပ်တွေတချို့ဟာတော်တော်များများအလေးလာတင်ယူပြီးသွားပြီဒါကြောင့်မို့သူတို့ဒီနေပြည်တော်ကိုရောက်လာချနိုင်မယ်လို့ကျွန်တော်ကတော့ဒီလိုမျှော်လင့်နေအရင်တိုင်းကြည့်ချင်ပါခင်ဗျ။ကိုကျော်ကျော်သိန်းပြောသလိုဒီဝန်ကြီးချုပ်တွေကဖြစ်နေလို့တော့မဖြစ်ဘူး။အပြောင်းလဲတွေလည်းရှိနေမယ်ထင်တယ်။ဥမာတချို့ဘိုလ်ဒေဂျီတော်မရောက်လို့ရှိရင်လည်းဝန်ကြီးချုပ်တွေကတွတ်တော်ပဲကိုပြန်ပြီးသွားပြီးတော့အစိုးရကိုပြန်တဲ့အထင်ရှားမှုဘာလို့သူတို့ဒီအစိုးရကိုဒီသူတို့ကခုနပြောသွားတဲ့တခြားလုံးမှာကျွန်တော်တို့အစိုးရကိုထိန်းချောင်းဖို့ကြိုးစားတဲ့အခါမှာလက်တွေ့ကြကြတောင်းတာပြောရလို့ရှိရင်ဒီကနေ့တက်တမ်းမှာတွတ်တော်ကဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်တစ်ချက်ရှိတယ်အဲ့ဒါလေးကအရေးကြီးတယ်ဥမာအစိုးရရဲ့ performance ဆိုပြောတဲ့ဆောင်ရွက်ပြီးမြောက်မှုတွေကိုစီစစ်သုံးသပ်နိုင်ဖို့အတွက်ဥပဒေနဲ့ပြတ်ထားခဲ့တယ်သူတို့ဒါပေမဲ့သူတို့ကပြီးခဲ့တာကဘာလဲဆိုရင်လုပ်ငန်းစစ်ဆေးရေးအဖွဲ့ကိုအဲ့ဒီတောင်းပြီးခဲ့တယ်အဲ့ဒီအတွက်လုပ်ငန်းစစ်ဆေးရေးကခုနထိန်းချုပ်ကြီးချက်တဲ့အလုပ်ကိုလုပ်ဖို့အတွက်စနစ်တွေကိုစပြီးထူထောင်ရေးဆွဲနေတော့မှရှိသေးတယ်ကျွန်တော်သိတော့
ဟုတ်ကဲ့
ဒါပေမဲ့အဲ့ဓာတွေကသူတွေမမြင်တာလေးကိုစနစ်သဘောဖြစ်နေတယ်ကတော့မတိဆောက်တာမဟုတ်ဘူးတိဆောက်ခဲ့တယ်ကျွန်တော်
အစာပဲရှိသေးတာပေါ့လေဆိုတော့ကျွန်တော
်အစာပဲရှိ
ဟုတ်ကဲ့ဆိုတော့ဟလာလက်ရှိဝန်ကြီးချုပ်တွေပဲဝန်ကြီးချုပ်ပြန်ဖြစ်သည်ဖြစ်စီမဖြစ်သည်ဖြစ်စီနောက်ထပ်အကြောင်းလည်းဖြစ်သည်ဖြစ်စီလွှတ်တော်ကိုယ်စားလှယ်တွေကလည်းပဲဟလာလက်ရှိ80အသစ်20ဖြစ်သည်ဖြစ်စီဒါတွေကဒ တကယ်ငင်ကျင်တဲ့အကြောင်းလေးတွေဖြစ်ဖို့အတွက်ဒီအချက်တွေကအဓိကမကြောက်ဘူးပဲကျွန်တော်တို့သတ်မှတ်ကြမယ်ဆိုရင်ကုစည်သူတကယ်တကယ်လူတွေငင်ကျင်တဲ့သူတို့ရဲ့နေတူဘဝကိုတိုက်ရိုက်ထိတဲ့အကြောင်းလေးတွေမြင်မှုဆိုရင်တကယ်ကတခြားဘယ်လူအချက်တွေများလူတာလဲကုစည်သူ
အဲ့ဒါတော့ဟိုကောင်းဆောင်တွေရဲ့ဟိုကြီးမန်းချက်ပေါ့ဗျာသူတို့ဘလောက်ကြီးမန်းထားသလဲပေါ့ထိပ်ပိုင်းကောင်းဆောင်တွေကဘလောက်ကြီးမန်းထားသလဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုတွက်ချက်ပြီးတော့ဘလောက်ထိသွားနိုင်မယ်လို့အကွက်ထားလဲပေါ့နော်ဒါအဲ့ဒီပုံမှာတစ်ချက်တည်ပါတယ်အဲနောက်တစ်ချက်ကတော့ဟိုကျွန်တော်တို့ပြောနေကြဟာပဲပေါ့လေဒီ bureaucracy ရန်နေရပေါ့နော်ဒီဆိုရဖွဲ့ပေါ့နော်ဒီဆိုရရန်နေရကြီးပေါ့နော်ဒီပြည်သူ့ဝန်ထမ်းရန်နေရကြီးအဲ့ဒါကြီးကဘလောက်ထိဟိုမောင်းနေတာကအခုတည်းကလည်းအလုပ်တော့လုပ်နေရပေါ့နော်ဒါပေမဲ့အရင်ကတော့တော်ကောင်းလာပြီမဲ့ဒါကြီးတဲ့တော့အများကြီးသွားလို့ရသေးတယ်ပေါ့နော်အဲ့ဒီဘော်မှာလဲကျွန်တော်တို့မူတည်နေတယ်ပေါ့နော်အဲနောက်ပြီးတဲ့ခါကျတော့ဟိုဆိုရဖွဲ့ထဲမှာရှိတဲ့ဒါဆိုရဖွဲ့ထဲမှာဖြစ်လာမဲ့လူတွေပေါ့လေဆိုရဖွဲ့ဆိုတာကတော့ဟိုပြည်နယ်နဲ့တိုင်းရောနောက်ပြီးတဲ့ခါကျတော့ပြည်တော်စုမှာကိုအဲ့မှာခေါင်းကိုင်နေရာကိုရောက်လာမဲ့ပုံပေါ့လေတကယ်ခေါင်းဆောင်နေရာကိုရောက်လာမဲ့ပုံသူရဲ့ရည်ချင်းကလဲအတော်လေးရေးပါတယ်လို့ကျွန်တော်တို့မြင်ပါတယ်ဟိုနိုင်ငံရေးသဘောပဲရောက်လာဒါမှမဟုတ်ဖက်နဲ့လဲ technocrat လို့ခေါ်တဲ့ဒါပညာရှင်မဲကျွန်တော်တို့ဟိုရောက်လာပေါ့လေဆိုတော့တကယ်လုံနိုင်ကြတဲ့နယ်လူတွေရောက်လာမယ်ဆိုရင်တော့အများကြီးတော့ဖွင့်သွားလို့ရှိတယ်ပေါ့နော်ဘာလို့လဲဆိုမြန်မာပြည်ကတော့ဟိုဘာပဲပြောလူပုံမှာအခြေခံတဲ့စနစ်ကလည်းဖြစ်နေသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီဟာတွေတော့ဒီ3ချက်4ချက်လောက်တော့ဟိုမယ်လို့ကျွန်တော်တို့ထင်တယ
်ဟုတ်ကဲ့ကျွန်တော်တို့မောင်သားရောဘယ်လိုအချက်တွေကနောက်ထပ်ထည့်သွင်းစဉ်းစားဖို့လူတွေလည်းယူဆပါတယ်ဆရာတကယ်လက်တွေ့လူတွေကိုထိတဲ့အကြောင်းလေးမျိုးတွေမြင်ရဖို့
ဟုတ်တယ်အဓိကကကျွန်တော်တို့အစိုးရရဲ့စီအာမျှော်လင့်နေဆိုရင်အခြေခံတစ်ခုကိုတော့ကျွန်တော်တို့ပြည်သူလူထုကလည်းသဘောပေါက်သွားဖို့လုပ်နေပါတော့ခုကပါလဲဆိုရင်နိုင်ငံရေးပါတီတွေနဲ့နိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားတွေအစိုးရဝန်ထမ်းတွေရဲ့အခမ်းအနားတွေနိုင်ငံရေးကောင်းဆောင်တွေရဲ့အခမ်းအနားမှာပါလဲဆိုသူကနိုင်ငံရေးမျှော်မှန်းချက်တွေကိုပြောတာပဲသူဖြစ်ချင်တဲ့နိုင်ငံရေးရည်ရွယ်ချက်မျှော်မှန်းချက်ကိုပြောတာအဲ့ဒီရွေးချယ်ရည်မှန်းချက်ကိုအကောင့်တွေပေါ်တဲ့အချိန်ရလိုက်ရတဲ့အချိန်ပြည်သူလူထုလူသားတဲ့ဝေဆောင်မှုတွေဖြစ်ပေါ်တဲ့အချိန်ကြောင်းနဲ့ပေးရတာကဘျူရိုကရေစီကကြောင်းနဲ့ပေးရတယ်။အဲ့ဒီဘျူရိုကရေစီရဲ့အရည်အသွေးညှင့်တင်မှုလို့ဘူး။နော်။ဒါကြည့်လက်ရှိဘလောက်တွေဘူးလားဆိုရင်စနစ်တစ်ခုရှိတယ်။အဲ့ဒါကပြည်သူဗဒာငွေများစီမံခန့်ခွဲမှုပြုနေကြောင်းနဲ့ဆိုရင်ဒါတစ်ခုလုပ်နေပါတယ်။အင်္ဂလိပ်လိုတော့ Public Finance Managementreforms of the rule core ပေါ့နော်ဆိုတော့အဲ့ဒါအားလုံးပဲဒါပေမဲ့အခုအချိန်ထိတော့ကျယ်ကျယ်ပြန့်ပြန့်ထဲဗန္ဒိုင်းမြင့်ဌာနကိုပဲဥတည်ပြီးလုပ်နေရတယ်ကျယ်ကျယ်ပြန့်ပြန့်ဒီကျွန်တော်မြင့်ဌာနတွေအတီးတီးပြီးရင်အောက်ထိသွားဖို့ထိတော့ကျွန်တော်ဒီလာမယ့်တက်တမ်းမှာဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်တယ်ဆောက်ဆနေပြီဒါကဥသိစိတ်လက်ထက်ပြဆားတယ်တော့ဆန်းစုကြည်အစိုးရတစ်ချက်မှာဆက်လုပ်တယ်နော်အရှိအဟုန်ခုနည်းနည်းလေးရလာပြီလို့ပြောရအထူးသဖြင့် MSDP လို့ပြောတဲ့မြန်မာ Sustainable Development Plan ပေါ့နော်အဲ့ဒီစီမံကိန်းနဲ့တူတွဲလာအဲ့ဒါနဲ့ချိတ်ဆက်ပြီးလုပ်တာအထူးသဖြင့်ပြည်ရင်ကြောင်းနဲ့ကြားတဲ့အစိုးရအရာရှိကြီးတွေရှိတယ်ဥပမာအားဖြင့်ကျွန်တော်တို့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကဆရာဦးမောင်နိုင်ဦးလို့နော်ညွှန်ကြားမှုချုပ်လို့ပုံကိုယ်လေးနောက်ခုတွေ့ရင်းဖြစ်သွားတဲ့ပြည်ရင်ကြောင်းနဲ့လုပ်တဲ့ဥပဒေစိုးပုံကိုယ်လေးဒါတွေဝန်ထမ်းတွေမှာလည်းရှိပါတယ်အဲ့ဒီလူတွေနဲ့အတူဒီကျွန်တော်တို့ဘယ်လိုပြုပြင်ကြောင်းလဲကြီးကိုလုပ်မလဲဆိုပြီးနိုင်ငံတကာကိုလည်းသွားကြည့်တယ်အဲ့ဒီတုန်းကဥမှုလက်ထက်တုန်းက Civil Service Commission တဲ့မှာပါတဲ့လူတွေလုပ်ခဲ့တဲ့ပုံစံလေးကိုယူပြီးတော့ကျွန်တော်အဲ့ဒါလေးကိုတုတ်ပြီးတော့အစီအခံစာလေးတစ်စောင်ပြီးနောက်ဆုံးအတက်ခင်မှာထွက်ထားလို့ရှိရင်တော့မြန်မာနိုင်ငံရဲ့ပြုပြင်ကြောင်းလဲရပို့ပြီးအရှိန်ကုန်မြန်သွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျာဘာလို့ဆွေးနွေးပေးတဲ့ဦးတမောင်တန်းဦးစည်သူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာရေးလည်လာသူဒေါက်တာတင်မောင်တန်း The Voice Channel ရဲ့အမှုဆောင်ရာရှိချုပ်ဦးစည်ရီသူတို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်ရေးကိုယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လည်လိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်ရေးကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာညပါကျမ်းမာပြန်ဆွေးနွေးကြပါစီကျွန်တော်ကြောကြောသိပါမယ
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ခုနှစ်ဇူလိုင်လဟာ American ပြည်ထောင်စုနဲ့ Cambodia နိုင်ငံတို့ရဲ့ပူးပေါင်းဆောင်ရွက်ခြင်း290ပြည့်ဖြစ်ပါတယ်
1950ခုနှစ်ဇူလိုင်လမှာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးစတင်ထူထောင်ချိန်ကလေးကကမ်ဘောဒီးယားပြည်သူတွေရဲ့လူမှုဘဝတွေဖွံ့ဖြိုးတိုးတက်လာစေရေးအတူတကပူးပေါင်းဆောင်ရွက်လာခဲ့ကြတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒေသတွင်းလက်နက်ကင်ပြိပခါတွေကြောင့်လည်းနှစ်နိုင်ငံကြားဆက်ဆံရေးတွေခက်အေးအေးဖြစ်ခဲ့ရပါတယ်။ဒါပေမဲ့လေ1992ခုနှစ်ပဲရစ်ညီလာခံမှာသဘောတူညီချက်အောင်မြင်စွာလက်မှတ်ရေးထိုးလာနိုင်စေမဲ့1980ပြည့်နှစ်တွေကကမ်ဘောဒီးယားမှာနိုင်ငံရေးအရပြည်လည်အောင်ညှိနှိုင်းပေးခဲ့တာတွေအပါအဝင်ကမ်ဘောဒီးယားပြည်သူတွေအတွက်အမေရိကန်ပြည်ထောင်စုကဆက်လက်ကူညီပံ့ပိုးပေးနေခဲ့ပါတယ်1993ခုနှစ်စက်တင်ဘာလ24ရက်နေ့မှာဒီမိုကရေစီနှီးကြရွေးကောက်ထားတဲ့တော်ဝင်အစိုးရကိုဖွဲ့စည်းခဲ့ချိန်မှာအမေရိကန်ပြည်ထောင်စုနဲ့ကမ်ဘောဒီးယားဘီရင်နိုင်ငံတို့ဟာချက်ချင်းဆိုသလိုပဲတန်တမန်ဆက်ဆံရေးကိုအပြည့်အဝပြန်လည်တည်ဆောက်နိုင်ခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုဟာကမ်ဘောဒီးယားနိုင်ငံအတွင်းမှာဒီမိုကရေစီနှီးကြလုပ်ငန်းစဉ်တွေအတွက်ဆက်ပြီးကူညီပံ့ပိုးပေးနေသလိုလူအခွင့်အရေးကိုလေးစားလိုက်နာရေးအတွက်ကိုလည်းတိုးမြင့်ဆောင်ရွက်ပေးနေပါတယ်။နှစ်နိုင်ငံကြားကုန်သွယ်ဆက်ဆံရေးတိုးမြင့်ဖို့နဲ့ဒေသရင်းနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်လည်းအတူတကွပူးပေါင်းဆောင်ရွက်နေပါတယ်။အမေရိကန်ပြည်ထောင်စုဟာကမ်ဘောဒီးယားနိုင်ငံအတွင်း HIV/AIDS နဲ့တခြားကူးစက်ရောဂါတွေရှော့ချနိုင်ရေးမိခင်နဲ့ကလေးတွေအာဟာရဓာတ်ဖွံ့ဖြိုးကျွယ်ဝစေရေးလူကုန်ကူးမှုနဲ့အဂရိလိုက်စားမှုပပျောက်စေရေးသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးနေတာတွေကိုဖြေရှင်းရေးသဘာဝအရင်းမြစ်တွေကိုပိုးပြီးတော့ကောင်းမွန်တဲ့နည်းတွေနဲ့စီမံခန့်ခွဲသုံးစွဲရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာစေရေးတွေအတွက်ကူညီပေးလျက်ရှိပါတယ်အခုလက်ရှိ COVID-19 ကပ်ရောဂါဖြစ်ပွားနေတဲ့ကာလမှာလည်းအမေရိကန်အစိုးရဟာကမ်ဘောဒီးယားရဲ့ဆေးဝါးနဲ့ပြည်သူ့ကျန်းမာရေးလိုအပ်ချက်တွေအတွက် COVID ကပ်ရောဂါရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှော့ချရေးတို့အတွက်အမေရိကန်ဒေါ်လာ13,000,000ကိုလောလောဆယ်ထောက်ပံ့ပေးထားပြီးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကမ်ဘောဒီးယားနိုင်ငံထဲမှာပြည်ပခတွေကြောင့်ထိခိုက်ဆုံးရှုံးခဲ့ရတာတွေကိုပြန်လည်နလန်ထူလာစေဖို့အမေရိကန်ဒေါ်လာ3 ဘီလီယံနီးပါးကိုလည်းယင်းနှီးမြှုပ်နှံပေးခဲ့တဲ့အကြောင်းကမ်ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ် W. Patrick Murphy က VOA ကမ်ဘောဒီးယားဌာနနဲ့အင်တာဗျူးမှာပြောခဲ့ပါတယ်ဒီလိုပူးပေါင်းဆောင်ရွက်မှုတွေရဲ့ရလဒ်ကောင်းတွေကိုကျွန်တော်တို့မြင်တွေ့ခဲ့ကြရတယ်လို့ယူဆကြောင်းသူကပြောခဲ့ပါတာပါ
Economic development has increased and relatively stable and peaceful and there has been some justice.
စီဝါရေးလည်းဖွံ့ဖြိုးလာခဲ့တာနဲ့အမျှငြိမ်းချမ်းပြီးအခြေတကျလည်းဖြစ်လာပါတယ်။တိုင်းပြည်ကလှပတဲ့အနာဂတ်စီရောက်ဖို့ခီးစက်နေတဲ့အချိန်မှာတရားဥပဒေစိုးမိုးရေးနဲ့သမိုင်းကြောင်းလှဖို့အတွက်အလွန်အရေးကြီးတဲ့အတိတ်ကတပ်ဖြတ်မှုတွေနဲ့ပတ်သက်လို့လည်းတရားမျှတမှုတချို့ကိုဖြစ်ထွန်းစေခဲ့ပါတယ်။ဒါအပြင်ကျွန်တော်တို့ရဲ့ပံ့ပိုးကူညီမှုတွေကြောင့်ပညာရေးလူမှုကျန်းမာရေးသဘာဝပတ်ဝန်းကျင်ရေးတရားဥပဒေစိုးမိုးရေးမြင့်မြုပ်မှန်ရှင်လင်းရေးနဲ့တခြားလူသားချင်းစာနာမှုဆိုင်ရာနယ်ပယ်တွေမှာအကူအညီပေးနေတာတွေမှာလည်းတိုးတက်ဖြစ်ထွန်းမှုတွေအများအပြားရှိခဲ့တယ်လို့ကျွန်တော်ယူဆတယ်လို့သူကပြောခဲ့တာပါအမေရိကန်အစိုးရအနေနဲ့ကမ်ဘောဒီးယားပြည်သူတွေအတွက်ရည်ရှိအကျိုးရှိစေမယ့်ကြီးမားကျယ်ပြန့်တဲ့ဟန်ချက်ညီတဲ့လူမှုစီးပွားဖွံ့ဖြိုးမှုတွေအတွက်ဆက်လက်ပြီးတော့ပံ့ပိုးကူညီပေးစွာမှာဖြစ်ကြောင်းကိုလည်းသူကဆက်ပြီးတော့ပြောပြခဲ့ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုသင်ပြလို့ပြပါပြီ။
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနောက်ဆက်လို့ပြီးမှာတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာအလားအလာရှိတဲ့ COVID-19 ကကွယ်ဆင်းမှုမျိုးရဲ့ BNDA ကင်းရှင်းမှုနဲ့အကျိုးသက်ရောက်မှုတွေကိုစမ်းသပ်ဖို့တင်းနှံလာနေတာစပြီးတော့ကြည်ကြဲပြင်းပြင်းစတင်လိုက်ပါတယ်ဂျော်ဂျီယာပြည်နယ်ဆာဗာနာမြို့မှာမိမိဆန္ဒအလျောက်ဆေးစံသက်ခံသူတဦးကိုမနေ့ကအမေရိကန်ခြေဆိုင်မော်ဒနာဆေးကုမ္ပဏီကပထမအကြိမ်ကကွယ်ဆေးစံသက်ထိုးပြီးခဲ့ပါတယ်။ဒီဆေးနှမျိုးကိုအမေရိကန်အမျိုးသားကူးစက်ရောဂါကကွယ်ရေးဌာနကသုတေသနပြုထုတ်လုပ်ထားတာပါ။နောက်သတင်းသက်တွေအတွင်းမှာဒီကကွယ်ဆေးတွေကိုနိုင်ငံအတွင်းကျန်းမာရေးကောင်းသူ3,000ကျော်နဲ့စံသက်သွားမှာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာချစ်ရာဆက်ကို 1NDB ယင်းနှမျိုးနမူရမုံငွေအလွဲသုံးစားလုပ်မှုနဲ့ဆက်နွယ်တဲ့ပြမှုတွေနဲ့လက်စားမှုနဲ့အနာအလွဲသုံးစားမှုအပါအဝင်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေအတွက်ထောက်နှံ12နှစ်ကြာခံမှုနဲ့ငွေဒဏ် American Dollar 49.3 million ပေးဆောင်မှုမလေးရှားတရားရုံးချုပ်ကဒီကနေ့အင်္ဂါနေ့မှာချမှတ်လိုက်ပါတယ်American ရှိနေချုပ်ဝီလျံဘားကိုအောက်လွှတ်တော်တရားရေးကော်မတီကဒီကနေ့ခေါ်ယူမေးမြန်းမှုရှိပါတယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့နဲ့ပတ်သက်တဲ့အကြောင်းအရာတွေပြင် Oregon ပြည်နယ် Portland မြို့အနောက်မြောက်ဘက်ကဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ပြည်ထောင်စုတပ်ဖွဲ့တွေဆေလွတ်ခဲ့တဲ့ကိစ္စတွေကိုမေးမြန်းမယ်လို့ခန့်မှန်းရပါတယ်။
။အင်္ဂါနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်နေတဲ့ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုယ်ရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျေးဇူးများ
This program has come to you from the Voice of America, Washington.